Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ22ရက်ကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်းပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆက်မိုးပြီပါ။အခုမနေ့နိုင်ငံတကာသတင်းတွေကိုမနန္နာချန်နယ်တူတင်ပြပေးမှာပါ။ဒီထဲမှာဆိုရင်ဘာလင်မြို့ကလူစီကားတဲ့ Christmas ဈေးကို truck ကားနဲ့ဝင်ရောက်တိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ Tunisian အမျိုးသားချက်ကို German ရဲတပ်ဖွဲ့ကရှာဖွေနေပါတယ်။နောက်ပြီးတော့အခုလက်ရှိဥရောပမှာဖြစ်နေတဲ့ဖြစ်ပျက်တွေက Muslim ဒုက္ခသည်တွေ American နိုင်ငံဝင်ရောက်ရေးသူ့ရဲ့စဉ်းစားချက်တွေမှန်နေပြီလို့လက်ရှိရွေးကောက်ခံသမရဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားအောင်ပါခင်ဗျာ
ကောင်းပါပြီရှင်သတင်းတွေအပြည့်ဒီမနေ့နားဆင်ကြမယ့်သတင်းတော်တွေထဲမှာတော့
နိုင်ငံတကာမီဒီယာတွေကလက်ခံထားတာမဟုတ်ဘူးသတင်းထောက်တွေကိုယ်တိုင်လှုပ်လာတဲ့လူတွေကိုယ်တိုင်အဲ့ဒီဒေတာသွားခေါ်ပြီးပြမှာသူကအမှန်လို့ထင်တာပေါ့ဆို
တော့ရခိုင်ပြည်နယ်အကြမ်းဖက်ဖြစ်ပွားတဲ့ဒေတာထဲသတင်းသမားတွေကိုသွားရောက်လည်လာခွင့်ပေးတဲ့အပေါ်သတင်းသမားတဦးဖြစ်တဲ့ဦးထောင်ကျော်တုံသက်ပြောဆိုချက်ပါပြည်စုံကိုတည်င်းတွေပြီးမှနားဆင်ရပါမယ်။ဒါအပြင်မြန်မာနိုင်ငံမှာဆဲဆုနေလူနဲ့ချီစစ်တပ်ရဲ့အုပ်ချုပ်မှုအောက်ယိုယွင်းကျဆင်းနေတဲ့စီးပွားရေးပြန်လည်ဦးမွန်လောင်လက်ရှိအရသာဆူရရဲ့ကြိုးပမ်းမှုအခြေအနေကြောင့်လည်းသောရရှင်တွေကိုတေးတဲ့ချင်းတဲ့ပုံနဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရတဲ့တင်တွေကိုဦးစံမိုးဝင်နဲ့မနန္ဒာချန်းတို့ပြောပြပေးပါမယ်ရှင
်။ဘာလင်မြို့ကလူစီကားတဲ့ Christmas ဈေးတစ်ခုတည်းကိုတင်းနာနေက truck ကားတစ်စီးမောင်းဝင်ပြီးတော့တက်ခတ်မှုနဲ့ဆက်နွယ်ပတ်သက်နေသူတူနီရှန်အမျိုးသားတယောက်ကိုဂျာမနီရဲတပ်ဖွဲ့ကရှာဖွေနေပါတယ်။ဂါဇာမြို့မှာမွေးဖွားသူတူနီရှန်နိုင်ငံသားအန်နစ်အမရီဆိုသူကိုဖမ်းဆီးဖို့အတွက်ဝရမ်းကိုဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်။ဖမ်းဆီးဖို့ထုတ်ပြန်တဲ့နိုတစ်စာထဲမှာဒီလူဟာနာမည်ကွဲ6မျိုးရှိပြီးတော့နိုင်ငံသား3မျိုးတုံးဆွဲခဲ့မှုတဲ့အကြောင်းလက်နက်ကင်ဆောင်ပြီးတော့အန္တရာယ်ရှိသူတဦးဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီလူရဲ့မျက်လုံးဟာအညိုရောင်ဖြစ်ပြီးတော့စပင်ကတော့အမဲရောင်ဖြစ်ပါတယ်ဂျာမနီအာနာဘယ်နီကဒီလူရဲ့ဓာတ်ပုံနှစ်ပုံကိုဖြန့်ဝေထားပြီးတော့ခမန်းသူ့ရဲ့အရက်အမြင့်နဲ့ခန္ဓာကိုယ်အလေးချိန်တို့ကိုလည်းဖော်ပြထားပါတယ်ရဲတပ်ဖွဲ့ကအဆိုပါလူကိုဂျာမနီနိုင်ငံအနှံ့ပြားနဲ့ဥရောပတိုက်အတွင်းရှန်ဂန်ဗီဇာကင်းလွတ်ခွင့်ပြုထားတဲ့တိုင်းပြည်တွေမှာလိုက်လံရှာဖွေနေပါတယ်တန်တရားရှိတဲ့တန်တရားရှိပြီးတော့ဖမ်းဆီးထားသူနောက်တစ်ဦးဖြစ်တဲ့ပါကစ္စတန်နိုင်ငံသားကိုတော့တက်တီအထောက်ထားခိုင်လုံမှုမရှိတဲ့အတွက်ပြန်လွှတ်ပေးလိုက်ပါတယ်။လုံခြုံရေးအဖွဲ့အစည်းတွေကဗိုလ်ရုံးနေမှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတဲ့နောက်အမရီဟာတန်တရားရှိသူအစ်တစ်ဖြစ်တဲ့အကြောင်းဂျာမနီပြည်ထရေးဝန်ကြီးကပြောဆိုပါတယ်။ဒါပေမဲ့အဲ့ဒီလူကိုတန်တရားရှိသူအဖြစ်သာသတ်မှတ်ထားပြီးတော့ကျူးလွန်သူဖြစ်တေချာပေါက်ပြောဆိုတာမျိုးတော့မဟုတ်သေးဘူးလို့လည်းပြောပါတယ်။မီဒီယာတွေကရေးသားထုတ်ပြန်နေကြသလိုအမရီဟာအစ္စလာမစ်အစွန်းရောက်အဖွဲ့တွေနဲ့ဆက်နွယ်ပတ်သက်မှုရှိနေတဲ့ဆိုတဲ့အချက်ကိုတော့ပြည်ထရေးဝန်ကြီးကအတည်ပြုဖို့ညှင်းဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုကရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဒီသတင်းပတ်ထဲဥရောပမှာအကြမ်းဖက်တိုက်ခိုက်ခံရမှုတွေဟာရှေ့လာတဲ့သမ္မတတာဝန်လွှဲပြောင်းယူတဲ့အခါအမေရိကန်ကိုဝင်ရောက်ဖို့ကြိုးစားနေကြတဲ့မွတ်စလင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးသွားမယ်သူ့ရဲ့မူဝါဒတွေဟာမှန်ကန်ကြောင်းပြသနေတယ်လို့ပြောဆိုလိုက်ပါတယ်။သူ့ရဲ့အစီအစဉ်တွေဟာတရားရဂိုင်းနှုတ်မှန်တယ်ဆိုတာတောက်လျှောက်တတ်သိပြနေတယ်လို့လက်တလောဖြစ်နေတာတွေဟာအင်မတန်မှဆိုးဝါးလွန်းတယ်လို့လဲသူ့အစိုးရအဖွဲ့မှအဓိကကြားတဲ့ယာရုနေရာတွေအတွက်ကိုယ်စလဲတွေကိုလူတွေမေးမြန်းမှုတွေဆက်လုပ်နေတဲ့ဖလော်ရီဒါပြည်နယ်မှာသတင်းတောက်တွေကိုထရန့်ကပြောဆိုခဲ့တာပါလူ12ယောက်သေဆုံးခဲ့တဲ့ဂျာမနီနိုင်ငံဘာလင်မြို့တော်ကခရစ်မတ်ဈေးတစ်ခုတည်းထရက်ကားနဲ့တိုက်ခိုက်မှုတူရကီနိုင်ငံအန်ကာရာမြို့တော်မှာရုရှားတပ်မတ်ကြီးလှုပ်ကြံခံရမှုတွေနဲ့ပတ်သက်ပြီးမေးမြန်းစဉ်ရွေးကောက်ခံသမ္မတထရန့်ကအင်မတန်မှဆိုးဝါးလွန်းတဲ့ဖြစ်ရပ်တွေဖြစ်ခဲ့တဲ့ဖြစ်တဲ့အကြောင်းကိုပြောဆိုခဲ့တာဖြစ်ပါတယ်အကြံဖက်လောက်ရက်တွေဟာလူသားတို့ဖို့တိုက်ခိုက်မှုဖြစ်တာမို့ဒီလောက်ရက်တွေကိုဟန်တာရမယ်လို့လဲထရန့်ကပြောဆိုခဲ့ပါတယ်သမရရွေးကောက်ပွဲစည်းရုံးရက်ကလာအစပိုင်းမှာတော့အမေရိကန်ပြည်ထောင်စုတဲ့မွတ်စလင်တွေဝင်ရောက်မှုကိုလုံးဝတားမြစ်ဖို့ထရန့်ကပြောဆိုထားခဲ့ပေမဲ့နောက်ပိုင်းမှာတော့အကြံဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့နိုင်ငံတွေကနေအမေရိကန်ကိုလာရောက်ဖို့ကြိုးပမ်းသူတွေကိုအစွမ်းကုန်စစ်ဆေးတာမျိုးလှုပ်ဆောင်မှုကတိပေးခဲ့တာဖြစ်ပါတယ်
စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုကနေတဘုံနေနဲ့ရက်သားတွေကယ်ဆယ်ပြောင်းရွှေ့ပေးရေးအစီအစဉ်ဟာတည့်ရနောက်ကျခဲ့ပြီးတဲ့နောက်နောက်ဆုံးအတုပ်အဖြစ်ရွှေ့ပြောင်းမှုတွေပြန်လည်စတင်နေပါတယ်။အခုဆိုရင်ဘတ်စကားတွေဟာအလက်ပိုမြို့အရှေ့ဘက်ကနေပြန်ပြီးတော့ထွက်ခွာနေကြပြီဖြစ်တယ်လို့စီးရီးယားနိုင်ငံအတွင်းမှရှိနေတဲ့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။လူပေါင်း3000လောက်ကိုတင်ဆောင်ထားတဲ့ဘတ်စကားအစီး60ဟာ ရေခဲလောက်အောင်ရာသီဥတုအေးဆက်နေတဲ့အလက်ပိုမြို့ရှေ့ဘက်ကနေလူတွေကိုတဲဆောင်ပြီးတော့ထွက်ခွာဖို့အဆင်သင့်ဖြစ်နေပြီဖြစ်တဲ့အကြောင်းဆီးရီးယားအခြေစိုက်ဗြိတိရှလူခွန်ရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောဆိုပါတယ်။ဒါဟာအလက်ပိုမြို့ရဲ့နေရာချုပ်ကို၄နှစ်ကြာသိမ်းပိုက်ခဲ့တဲ့တပုံတွေအတွက်မြို့ကနေထွက်ခွာဖို့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်။အခုလိုရွှေ့ပြောင်းပေးမှုအဆုံးသတ်သွားပြီးခဲ့ရင်တပုံတွေထိန်းချုပ်ခဲ့တဲ့အလက်ပိုမြို့ဟာသမရဘာရှာအလ်အာဆာရဲ့ထိန်းချုပ်မှုအောက်ကိုအပြည့်အဝရောက်ရှိသွားမှာဖြစ်ပြီးတော့ဒါက6နှစ်နီးပါးကြာစီးရီးယားပြည်တွင်းစစ်ကာလအတွင်းမှာတမိုင်းဝင်ဖြစ်ပျက်လေဖြစ်ပါလေခင်ဗျာ
ရုရှားတမ်မတ်ကြီးဒီသတင်းပတ်အစောပိုင်းကလှုပ်ကြံခံရမှုဟာမွတ်စလင်ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ရဲ့ကိုယ့်ရဲ့အဖွဲ့ဝင်တဦးကလုတ်ခဲ့တယ်ဆိုတာယုံမှားတန်တရားဖြစ်เสียမှရှိဘူးလို့တူရကီသမ္မတရက်ဆက်တေးရဲ့ R1 ကပြောဆိုလိုက်ပါတယ်လှုပ်ကြံသူဟာတူရကီအစိုးရကဘာသာရေးခေါင်းဆောင်ဂူလန်ရဲ့အဖွဲ့ကိုအတူကောက်ရည်ညွှန်းပြောဆိုလေးရှိတဲ့ဖီတိုကွန်ရဲ့အဖွဲ့ဝင်တဦးဆိုတဲ့အချက်ကိုလျှို့ဝှက်ထားဖို့မလိုကြောင်းလဲသမ္မတ R1 ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးတော့တူရကီမှာဇူလိုင်လကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုအတွက်ဆွတ်ဆွဲခံထားရတဲ့ဘာသာရေးဆရာဂူလန်နဲ့လူသက်သမားဟာဆက်ဆက်မှုရှိတယ်လို့တူရကီအစိုးရကယုံကြည်တဲ့အကြောင်းလဲဒီသတင်းပတ်အစောပိုင်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဖုန်းပြောရမှာတူရကီနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်တူရကီသမ္မတအာရဝန်ကတော့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲကြမှာပထမဦးဆုံးအကြိမ်လူသိရှင်ကြားထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်တရားဟောဆရာဂူလန်ဟာတိုက်ခိုက်မှုကိုဒီသတင်းပတ်အစောပိုင်းမှာပဲရှုံချခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှဂူလန်ရှိနေတာကြောင့်ရုရှားတပ်မတ်ကြီးလှုပ်ကြံခံရမှုမှာပါဝင်ခဲ့တယ်ဒါမှမဟုတ်ဒီထောက်ခံအားပေးခဲ့တယ်လို့ပြောဆိုနေတာတွေဟာလုံးဝအတိတ်ပဲမဲ့လွန်းတဲ့ပြောဆိုမှုတွေဖြစ်နေအမေရိကန်ပြည်ထောင်စုကတော့ပယ်ချခဲ့ပါတယ်။ရုရှားနိုင်ငံကတော့တူရကီနိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးလှုပ်ကြံခံရမှုဟာဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုဖို့စော်လွန်သေးတယ်လို့ဗုဒ္ဓဟူးနေ့အစောပိုင်းမှာပဲပြောဆိုခဲ့ပါတယ်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAV ဝိကန်တန်မြန်မာပိုင်းစီစဉ်ကကြာသပတေးနေ့မနေ့ခင်းနိုင်ငံကသတင်းတွေဆက်လက်ပြီးတော့ကြီးညာနေပါတယ်တရုတ်နိုင်ငံအတွင်ပြည်ပရဲ့ဩဇာတည်ရောက်မှုမရှိအောင်ဟန်တားတဲ့နောက်ဆုံးကြိုးပမ်းချက်တည်းအနေနဲ့အကျိုးအမြတ်မယူတဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း 9,000 ရဲ့နိုင်ငံတွင်လှုပ်ရှားဆောင်ရွက်မှုတွေကိုတရုတ်အစိုးရကဆက်လက်ပြီးတော့တင်းကျပ်စွာထိန်းချုပ်လိုက်ပါတယ်။အေဘီလာအတွင်မှပြဋ္ဌာန်းခဲ့တဲ့ဥပဒေအရပြည်ပအဖွဲ့အစည်းတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုဖော်ပြထားပြီးအဖွဲ့အစည်းတွေအနေနဲ့လှုပ်ရှားဆောင်ရွက်မှုအတွက်ရဲတပ်ဖွဲ့မှစည်ရင်တွဲရမှာဖြစ်တယ်လို့ဥပဒေတရားမဲ့ဇန်နဝါရီလ1ရက်မတိုင်ခင်အစိုးရရဲ့စီမံကွန်ကဲမှုပေးဖို့အတွက်လျှောက်ထားရမှာလည်းဖြစ်ပါတယ်။ခမန်းကြီး200လောက်ထဲမှာအများပြားဟာအငင်းပွားစရာမရှိတဲ့ရေထင်းတင်းရေးဘီအန်ဒီရဲ့ကေစရေးအတက်မွေးဝမ်းကြောင်းပညာတင်ကြားရေးစတာတွေကိုလှုပ်ဆောင်နေတဲ့အဖွဲ့တွေဖြစ်ပါတယ်။စီကံတင်းချက်ခံရတဲ့အဖွဲ့တွေကတော့ဥပဒေရေးအရာဆိုင်ရာပြီးတော့လိန်တန်းတူညီမျှမှုဥပဒေစိုးမိုးမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေဖြစ်တယ်လို့သိရပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နီးမီရှူမီပန်ရောက်တဲ့ဈေးထဲမှာပောက်ကွဲမှုဖြစ်ပွားရာကလူပေါင်း31ယောက်ထက်မနည်းသေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်သေဆုံးသူတွေထဲကတဝက်အောက်ကိုပဲဘယ်သူဘဝဖြစ်ကြောင်းကိုအာဏာပိုင်တွေကခွဲခြားနိုင်ခဲ့ကြပါတယ်မြို့တော်ရဲ့မြောက်ဘက်ကီလိုမီတာ30အကွာမှာရှိတဲ့တော့ပါ့ခ်မြို့တွေကဒီဆန်ပဘလီတိုဈေးမှာခရစ်စမတ်နဲ့နှစ်သက်ကူအတွက်ဈေးဝယ်တွေနဲ့စီကားနေတဲ့အချိန်ပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တာပါဈေးထဲကဆိုင်ကန်းအများစုကတော့ပျက်စီးသွားခဲ့ပြီးတော့ပောက်ကွဲမှုကြောင့်မိခိုလုံးကြီးတွေမိုးပေါ်ကိုတက်လာတဲ့အချိန်မှာပဲလူတွေအသက်လူပြီးပြေးခဲ့ကြရတာဖြစ်ပါတယ်ထိခိုက်ပျက်စီးမှုဟာကြီးမားလွန်းလာပြီးတော့သေဆုံးသူတွေထဲက73ယောက်ကိုသာဘယ်သူဘဝဆိုတာခွဲခြားနိုင်ခဲ့တယ်လို့အဆိုရရှင်တွေကဗုဒ္ဓဟူးနေ့ကပြောဆိုပါတယ်မိလောင်သေဆုံးသွားသူတွေရဲ့ရုပ်လောင်းတွေကိုတိမ်မှုတိမ်ခင်းစစ်ဆေးသူတွေကမျိုးရိုးဗီဇခွဲခြားစိတ်ဖြာမှုတွေနဲ့ခွဲခြားနိုင်အောင်ကြိုးစားနေကြပါတယ်။ပောက်ကွဲမှုစုစုပေါင်း6ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းဗဟိုအစိုးရရှေ့နေချုပ်ရုံးကပြောပါတယ်။မီးနဲ့ပောက်ကွဲစေတဲ့ပစ္စည်းဆိုင်ရာဥပဒေကိုချိုးဖောက်မှုရှိမရှိနဲ့ခြေကွဲပွေဖြစ်ရအတွက်တစုံတရာမှတာဝန်ရှိမရှိဆိုတာသိနိုင်ဖို့လည်းစုံစမ်းစစ်ဆေးနေပါတယ်
။တရုတ်လာအိုမြန်မာနဲ့ထိုင်းနိုင်ငံတို့ပူးတွဲပြီးတော့မဲခေါင်မြစ်အတွင်းမှာအင်ကာနီကရေချောင်းစီးပြပွဲတရက်ကျင်းပခဲ့ပါတယ်။2011ခုနှစ်ကစပြီးတော့အဲ့ဒီနိုင်ငံတွေကြားမှာမဲခေါင်မြစ်အတွင်ပူးတွဲပြီးတော့ကင်းလှည့်တဲ့9နှစ်မြောက်အထိမ့်မှအနေနဲ့ပြုလုပ်တာဖြစ်ပါတယ်။ မဲခေါင်မြစ်တွင်တရားဥပဒေစိုးမိုးမှုရှိစေရေးအတွက်9နှစ်တာကာလအတွင်းလေးနိုင်ငံပူးတွဲပြီးတော့အကြိမ်ပေါင်း50တုံးကျင်ကင်းလှည့်ခဲ့ပြီးအရင်ကထက်လူညုံရေးအခြေအနေပိုးပြီးတော့တိုးတက်ကောင်းမွန်လာခဲ့ပါတယ်။ရေချောင်းစီရေးပြပွဲမှာတရုတ်နိုင်ငံအနေနဲ့လာအိုနိုင်ငံကတင်မော်ရီပါဝင်ပြီးတော့ခြေတက်ခဲ့ကြပြီးလေးနိုင်ငံကိုယ်စားလှယ်အဖွဲ့တွေကတက်ရောက်ပြီးတော့အပေးကြီးစုခဲ့ပါတယ်။ ဖြစ်တင်မော်တွေဟာတရုတ်နိုင်ငံဂွန်လိုက်စိတ်ကန်းကနေစတင်ပြီးတော့ထွက်ခွာခဲ့ကြတာဖြစ်ပါတယ်။ဒီပူးတွဲကင်းနေတဲ့အစီအစဉ်ကိုရေချောင်းစီရေးပြခန်းနာဟာတင်မော်စုစုပေါင်း9စီးနဲ့လုံညုံရေးတပ်ဖွဲ့ဝင်အရာရှိစုစုပေါင်း190ပါဝင်ဆင်နွှဲခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာအဝေးထိန် drone ယာဉ်တွေနဲ့စစ်ပွဲရေးလုပ်ငန်းတွေအတွက်ပစ္စည်းပို့ပေးရတဲ့ဝန်ဆောင်မှုလုပ်ငန်းတွေစတင်လှုပ်ဆောင်ခဲ့ရမှာနာမည်ကြီး Google နဲ့ Amazon တို့ထက်တောင်အသာရခဲ့တဲ့အကြောင်းနီဗာရာပြည်နယ်မှာခြေစိုက်တဲ့ Flutty Company ကပြောဆိုလိုက်ပါတယ်။ 7-Eleven Store ဆိုင်နဲ့တွဲဖက်အလုပ်လုပ်နေတဲ့စစ်ပွဲရေးလုပ်ငန်းစတင်ထူထောင်ကားစ Flutty Company က drone ယာဉ်နဲ့ပစ္စည်းတွေကို88ခေါက်အောင်မြင်မြင်ပို့နိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ပထမတစ်လအတွင်းမှာပဲပစ္စည်းတွေကိုအိမ်တိုင်းရာရောက် drone ယာဉ်တွေနဲ့ပို့ဝန်ဆောင်မှုပေးနိုင်ခဲ့တဲ့အကြောင်း Flutty ရဲ့အမှုဆောင်အရာရှိချုပ်ကကြေညာချက်တစောင်းမှာပြောဆိုခဲ့ပါတယ်။ Store ဆိုင်ကနေအိမ်ရောက်ကုမ္ပဏီရဲ့ဝန်ဆောင်မှုအတွေ့အကြုံကိုလူတိုင်းခံစားနိုင်တော့မယ့်အနာဂတ်အတွက်အေယာမခြေလှမ်းတည့်ရဖြစ်တယ်လို့လည်းသူကပြောဆိုသွားခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုဦးစံမိုးဝင်းနဲ့မန္နန္ဒာချန်တို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။အရင်ဆုံးတော့အနိုင်ငံကဆိုင်ရာသတင်းလွှာနဲ့စပါမယ်ရှင်။လွန်ခဲ့တဲ့25နှစ်ကဆိုဗီယက်ယူနီယံပြိုကွဲမှုဟာဥရောပမှာကွန်မြူနစ်ဝါဒကျဆုံးပြီးတစ်ချိန်ကတမ္မနိကလကာကြီးပိုင်းခြားနေခဲ့တဲ့ဒေသအတွင်းမှာဒီမိုကရေစီခေတ်သစ်နဲ့အတူအနောက်တိုင်းပုံစံ liberal ဝါဒနဲ့စီးပွားရေးဖွံ့ဖြိုးမှုတွေရှိလာခဲ့ပါတယ်။ဒါပေမဲ့ပညာရှင်တချို့ကတော့ဒေသအတွင်းဖွံ့ဖြိုးမှုဟာဒေသအနောက်ချမ်းနဲ့အရှေ့ချမ်းနိုင်ငံတွေကြားမှာညီမျှမှုမရှိခဲ့သလိုဒီမညီမျှမှုဆက်ပြီးရှိနေတာနဲ့အမျှ EU ဥရောပသမဂ္ဂအပေါ်တင်းမာမှုတွေဖြစ်လာခဲ့ပြီးအမျိုးသားရေးလှုပ်ရှားမှုတွေခေါင်းထောင်လာစေခဲ့တယ်လို့ဆိုပါတယ်။VOA ရဲ့ဥရောပရေးရာသတင်းတော်လူဝီစ်ရာမိုင်းစ်ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပါလိမ့်မယ်ရှင်
။ဆိုဗီယက်အလံကိုနောက်ဆုံးချိန်ဖြုတ်ချလိုက်တာဟာဒေသရီကွန်မြူနီဝါဒလွှမ်းမိုးမှုကိုအဆုံးသတ်လိုက်တဲ့သင်္ကေတပါ။ဒီမတိုင်ခင်အစောပိုင်းနှစ်နှစ်ကစလို့ဆိုဗီယက်ရုရှားဖန်တီးထားတဲ့အာဏာရှင်အစိုးရတွေပြိုလဲပြီးခေတ်သစ်တစ်ခုပေါ်လာခဲ့တာပါ။ဒီကနေ့ဥရောပဟာအရင်ကနဲ့လုံးဝမတူတော့ပါဘူး
။ Der Mauerfall hat uns gezeigt.
တိုင်းကြီးပြိုကျသွားတာကကျမတို့အိမ်မက်တွေအမှန်တကယ်ဖြစ်လာတာကိုပြနေပါရယ်။ဘယ်အရာမှအမြဲတမ်းမပြောင်းမလဲရှိမနေနိုင်ပါဘူး
။ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ပြောသွားတာပါ။သူပြောသလိုအမှန်တကယ်ဖြစ်လာခဲ့တဲ့ဆိုတဲ့အိမ်မက်တွေနဲ့ပဲဥရောပသမဂ္ဂရဲ့အနောက်တိုင်းပုံစံဒီမိုကရေစီစနစ်ကိုချဉ်းသုံးဖို့အစစ်အသစ်မဖြစ်သေးတဲ့နိုင်ငံတချို့ရှိနေသေးတယ်ဆိုတာကိုနောက်ပိုင်းမှာသိထားစရာတွေစိတ်ပျက်စရာတွေလည်းရှိလာခဲ့တယ်လို့ Oxford တက္ကသိုလ်ကလေ့လာသုံးသပ်သူ Alex Prafter ကပြောပါရယ်။
A lot of those East European countries who wanted to go west to
ရှေ့ဥရောပနိုင်ငံအများစုကနောက်နိုင်ငံတွေလိုခင်မိပြီးဒီမိုကရေစီစနစ် liberal ward နဲ့ချမ်းသာကြွားမှုတွေကိုလိုချင်ခဲ့ကြတယ်လို့ဒီအတွက်ကိုလိုက်နိုင်တဲ့နှုံးနဲ့ကြော်ပြီးတော့ကျွန်တော်တို့အလွန်ကျွံလိုက်လုပ်ခဲ့ပါတယ်
။အာဂရိလိုက်စားမှုတိုက်ဖြတ်တာတရားဥပဒေစိုးမိုးပြီးတော့လွတ်လပ်စွာပြောဆိုခွင့်လိုလူခွင့်ရေးတွေကိုလေးစားလိုက်တာကစတဲ့ EU ဥရောပသမဂ္ဂရဲ့စံနှုန်းတွေကိုဒီနိုင်ငံတွေကပြတ်ရခဲ့ကြတာပါ။ဒါပေဒီဆက်သက်မှုတွေကမလုံလောက်ပဲအနောက်နိုင်ငံတွေအနေနဲ့ဆိုဗီယက်ပုံစံစနစ်တွေကိုပြောင်းလဲအောင်မလုပ်နိုင်ခဲ့ဘူးလို့ Alex Prafter ကသုံးသပ်ပါတယ်
။ When you're in the queue in the waiting room you do put your laws right you do try to find
ပြောင်းလဲဖို့ပြင်ဆင်နေတဲ့အချိန်မှာတော့ဥပဒေတွေကိုမှန်မှန်ကန်ကန်ပြဋ္ဌာန်းတာအားရလိုက်စားမှုတိုက်ဖြတ်တာတွေရှိပါတယ်။ဒါပေမဲ့တကယ်တမ်းဆောက်လုပ်တဲ့အခါမှာတော့အင်တိုင်းအားလိုက်လုပ်ချင်အောင်ဆွဲဆောင်နိုင်မလုံးနေလဲတိတ်မရှိခဲ့ပါဘူး။ဆိုတော့အနောက်ယူရိုပနိုင်ငံတွေအနေနဲ့ဆိုဗီယက် Empire လက်ချက်တည်ငြိမ်မှုမရှိတဲ့အာဏာရှင်ဆင်ဆန်းလုံခြုံရေးကိုအလေးထားစဉ်းစားတဲ့အရှေ့ဥရောပနိုင်ငံတွေနဲ့ကြုံလာရတယ်လို့ပဲကျွန်တော်ကယူဆပါတယ်။
1990ပြည့်လွန်နှစ်တွေအတွင်းရုရှားဟာနိုင်ငံစားရေးဘူဝါဒထက်သူ့နိုင်ငံတည်ငြိမ်ရေးကိုအာရုံထားခဲ့ပါတယ်။ဒါကြောင့်လေဥရောပအနေနဲ့စစ်ပယ်တဲ့ပြည်ပြပြောင်းလဲမှုတွေအားဆိုင်လုပ်တဲ့တဲ့အခွင့်အလမ်းရခဲ့တာလို့နိုင်ငံရေးလေလာသုံးသပ်သူတဦးဖြစ်တဲ့ Gregory Weeks ကပြောပါရယ
် Last 25 years in Europe have been specifically a time when the European
ဥရောပမှာပြီးခဲ့တဲ့25နှစ်ကာလဟာအထူးဖြစ်တော့ EU တွေပြင်ပကချင်းချောက်မှုတွေဖိအားတွေမရှိဘဲဆစ်ဆက်သွားနိုင်တဲ့အခွင့်အရေးရှိခဲ့တဲ့အချိန်မှာ ချို့ကတော့ဒါဆုံးရှုံးသွားတဲ့အခွင့်အရေးတရားလို့ပြောကြပါတယ်။ဘာလို့လဲဆိုတော့အခုဆိုရင်ကျွန်တော်တို့နေဆက်တွေမှာရွှေပြောင်းဒုက္ခတဲ့ကိစ္စတွေနောက်ရုရှားကကမ္ဘာနိုင်ငံရေးမှာပိုပါဝင်ပတ်သက်လာပြီး EU ကိုဖိအားတွေတိုးပစ်လာပြီးတော့ခေါင်းပြန်ထောင်လာတဲ့ကိစ္စတွေဖြစ်လာပါတယ်
။ဒီကနေ့ဥရောပသဘကဟာမူလကဖွံ့ဖြိုးမှုအားကောင်းခဲ့တဲ့အနောက်ခြမ်းနိုင်ငံတွေနဲ့ဖွံ့ဖြိုးမှုအားနည်းခဲ့တဲ့အရှေ့ခြမ်းနိုင်ငံတွေအကြားပိုပိုကွဲပြားမှုတွေကြုံလာရပြီးတချိန်တည်းမှာရွှေပြောင်းဒုက္ခတွေပြဿနာကလည်းလက်ရဆိုးအမျိုးသားရေးလှုပ်ရှားမှုတွေပေါ်ပေါက်လာအောင်တိုးအားပေးရကြနေပါတယ်။ဒါရီကရုရှားကိုဒေသတွေဩစာလွှမ်းမိုးမှုတွေပို့ပြီးတော့ကြီးလာစေမဲ့အခွင့်အလမ်းအသစ်တွေဖြစ်လာမှာကိုတချို့ကတော့စိုးရိမ်နေကြပါတယ်ရှင်
။မကင်ပြူထွေးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီရခိုင်ပြည်နယ်အကျန်းဖက်ဖြစ်ပွားတဲ့ဒေသတွေသတင်းသမားတွေကိုတွားရောက်လည်လာခွင့်ပြုတဲ့ပေါ်တုံသက်ချက်ကိုနားဆင်ရပါမယ်။အကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်ကိုအစိုးရစီစဉ်မှုနဲ့သတင်းသွားယူနေတဲ့သတင်းမီဒီယာအဖွဲ့ရဲ့သတင်းဖော်ပြမှုဟာကုလပါဝင်နိုင်ငံကလူအခွင့်အရေးအဖွဲ့စည်းတွေရဲ့စိုးရိမ်မှုတွေပြေပြောက်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့သတင်းမီဒီယာအကြက်ခတ်တွေကတုံ့တက်လိုက်ပါတယ်။အစိုးရအနေနဲ့ဒီထက်ပိုပြီးနိုင်ငံကသတင်းမီဒီယာကြီးတွေအပါအဝင်နိုင်ငံကလူအခွင့်အရေးအဖွဲ့တွေကိုလွတ်လွတ်လပ်လပ်စုံစမ်းလည်လာခွင့်ပေးသင့်တယ်လို့လည်းအကြံပြုပါတယ်။အသေးစိတ်ကိုမဆုမြွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်တွင်မြမဘင်္ဂလားနယ်စပ်ကနေကြားဆောင်စခန်းတွေနဲ့ရဲစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလူအင်အားနဲ့အကြမ်းဖက်အတိုက်ခိုက်ခံရပြီးတဲ့နောက်နယ်မြေရှင်းလင်းရေးတွေမှာအစိုးရစစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေဘက်ကလူခွေချိုးဖောက်မှုတွေဆိုးဆိုးဝါးဝါးရှိခဲ့တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံကလူခွေအဖွဲ့တွေဘက်ကနယ်မြေတွင်းကိုလက်တွေ့ကွင်းဆင်လေ့လာခွင့်ပေးဖို့တောင်းဆိုခဲ့ကြပြီးတဲ့နောက်အခုလိုမျိုးအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်မောင်နှုံးဒေသဘက်ကကြေးရွာတွေအထိနိုင်ငံကနဲ့ပြည်တွင်းသတင်းသမားတွေပါဝင်တဲ့သတင်းမီဒီယာအဖွဲ့ကိုပထမဆုံးအတုပ်အဖြစ်အစိုးရကတွားရောက်ခွင့်ပြုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့အခုလိုမျိုးအစိုးရဘက်ကရွေးချယ်ပြီးအစိုးရရဲ့အစီအမံနဲ့တွားရောက်ရတဲ့ဒီခီးစဉ်ကနေကောင်းမွန်တဲ့အဖြစ်ရလဒ်တွေရအောင်တော့စွန့်ဆောင်နိုင်မယ်မထင်ဘူးလို့မြမရေးလစ်လာအကဲခတ်နေတဲ့သတင်းသမားတဦးဖြစ်တဲ့ဦးထက်အောင်ကျော်ကအခုလိုသုံးသပ်ပါတယ်
။အစိုးရတော့ပြောင်းသွားတော့ဗောလေစေးစိုးရနောက်ဦးသိစိစိုးရနေပြီးတော့စန်းစစ်ကြီးစိုးရပြောင်းသွားပြီပဲ။အစိုးရဘက်မှာတောင်းတော့ထမ်းနေတဲ့လူတွေကလူဟောင်းတွေဖြစ်နေလို့လားတော့မသိဘူးသူတို့အမြင်ကစစ်တားနေပြီးတော့တကယ်ကွင်းထဲမှာဖြစ်နေတဲ့အခြေအနေမှန်တွေသူတို့သတင်းထုတ်ပြနေတယ်ပေါ့လေဒါအမှန်ဆုံးသူတို့ပြောတာလက်ခံရမယ်ဆိုတဲ့အမြင်မျိုးကြားနေရတော့ဖြစ်တယ်ဒါပေမဲ့နိုင်ငံတကာကွင်းလင်းတဲ့မီဒီယာတွေမှာကြတော့အဲ့လိုမဟုတ်ဘူးလေအစိုးရပြောတာအစိုးရပြောတာပဲလေဒါအမှန်တရားလို့နိုင်ငံတကာမီဒီယာတွေကလက်ခံထားတာမဟုတ်ဘူးသတင်းထုတ်တွေကိုယ်တိုင်လှုပ်လာတဲ့လူတွေကိုယ်တိုင်အဲ့ဒီဒေတာသွားခေါ်ပြီးပြမှာသူတို့ကအမှန်လို့ထင်တာကိုဆိုတော့အခုရခိုင်မှာဖြစ်နေတဲ့ပြဿနာမှာလည်းအစိုးရဖက်အမြင်နဲ့ဒီနိုင်ငံကအမြင်နဲ့ကတော်တော်ကိုကွယ်လွယ်နေတယ်အစိုးရဖက်ပြောတာနဲ့လူခွေးအဖွဲ့တွေက satellite တပ်ပေါ်ကနေပြတဲ့ပုံတွေနဲ့တော်တော်ကိုကွယ်လွယ်နေတဲ့အခါကျတော့ကျွန်တော်ထင်တာကတော့အစိုးရကဒီလောက်အခုသူလဲရွေးစင်ပဲဆိုတော့ဗောလေသူလူရွေးပြီးသွားပြီးတော့ပြယုံနေရတော့ဒါကနိုင်ငံကလက်ခံတဲ့အခြေအနေမျိုးတော့ဖြစ်လာမှာမဟုတ်ဘူးနိုင်ငံကတကယ်ပညာရှင်တွေတကယ်သတင်းဌာနတွေသတင်းသမားတွေခေါ်ပြီးပြမှာပဲဒါတစိုးတရားနားလည်မှုရလာမယ်လို့ကျွန်တော်မြင်ပါတယ်ဗျ
ရခိုင်ပြည်နယ်မောင်နှုံးဒေသကိုသတင်းမီဒီယာအဖွဲ့သွားရောက်ပြီးသတင်းရယူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစ္စလမ်ရေးအားဘာသာရေးဌာနချုပ်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝင်းထွန်းစိုးကသူ့ရဲ့အမြင်အခုလိုပြောပြပါဗျာ
။နိုင်ငံကစံချိန်စံညောအနေနဲ့မီဒီယာသမားတွေလိုတကယ် independent လုပ်နေတယ်ဆိုရင်တော့ဘူးတွန်းပါပဲနဲ့ပေါ့နော်။သူတို့စိတ်ကြိုက်ပေါ့သူတို့တွေးကျင်တဲ့လူနဲ့တွေ့မယ်ပြောကျင်တဲ့လူနဲ့ပြောပြီးတော့တကယ်ကိုတေချာတဲ့ resource တွေတေချာတဲ့သတင်းတွေယူနိုင်မယ်ဆိုရင်တော့အဆင်ပြေတယ်လေ။အခုအစားကအားလုံးကန့်သတ်မှုတွေရှိနေတယ်။အဲဒီကန့်သတ်မှုတွေကလည်းနံပါတ်1ကဟိုထုံးစံတိုင်းပဲ2012ရခိုင်ပြည်ထောင်စုစတဲ့ကလေးကအခုချိန်ကြီးကဘာလဲဆိုလုံချုံရေးအကြောင်းပြချက်နဲ့ပေါ့နော်ဘာသူမဆိုအဲ့မှာရှိတဲ့လူတွေတော့မှအသွားလာနေလုံချုံရေးအကြောင်းပြချက်နဲ့သူတို့ကရဲကားတို့အဲအားလုံးကိုစီစဉ်ပြီးသွားနေရတဲ့အတိုင်းတာမှာအခုမီဒီယာသမားတွေကလည်းသူတို့ကလုံချုံရေးအကြောင်းပြချက်နဲ့ပဲကန့်သတ်မှုတွေရှိနေတယ်အဲ့တကယ်ကိုတိကျခိုင်မာတဲ့ဒီ open resource တွေကိုရနိုင်မယ်လို့တော့ကျွန်တော်မထင်ဘူးဗ
ျစစ်တပ်ရဲ့လုံခြုံရေးတာဝန်ယူမှုနဲ့တွားနေရတဲ့ဒီခီးစဉ်အတွင်းဒေသခံတွေရဲ့တွေ့ဆုံမှုတွေမှာအကြမ်းဖက်ဖြစ်စဉ်တွေနဲ့ပတ်သက်လို့မေးမြန်းမှုတွေမှာလွတ်လပ်မှုရှိခဲ့ပါသလားလို့အဖွဲ့မှကိုရိုင်းလိုက်ပါသတင်းရယူနေတဲ့ Central News Bureau Editor ချုပ်ဦးစီသူအောင်မြင့်ကို VOA မြန်မာပိုင်းကမေးမြန်းတဲ့အခါ
အဲ့ဒါကတော့ဟိုရတယ်ဥပမာအားဖြင့်ဆိုရင်ရော်ရော်ရောက်တဲ့အခါဆိုရင်သူတို့လူတွေအများကြီးရှိနေတယ်ရှိနေတဲ့အခါကျတော့ဘင်းတော့တွေကတော့ကိုကြိုက်တဲ့လူကိုကိုအဲ့ဒီမှာဆွဲပြီးတော့မေးတာတွေပါလေလဲလုပ်လို့ရတယ်အချို့ရွာတွေမှာဆိုရင်တော့ဥပမာလေးပဲပြောတယ်ဥပမာဒါတပ်မတော်ကဖြစ်သားတွေကမိရှို့တယ်ဆိုပြီးတော့မှအဲ့လိုဆွဆွဲတဲ့လူတော့မှအဲ့ဒါနှစ်ယောက်လောက်အဲ့ဒါမျိုးတွေ့တယ် ကူရရွာမှာဆိုရင်ပြပြချက်မှာတော့မဟုတ်ဘူးသူတို့အဲ့ဒီနေကန်ဒီကိုယ်တိုင်ပါတယ်ပါပြီးတော့မှဘယ်အိမ်ကိုဆိုရင်လဲသူတို့လုံချုံရင်းယူလိုက်တယ်ဒီလုံချုံရင်းယူပြီးဘသူ့ကိုတွေ့ကျင်ပါလို့ဆိုရင်အဲ့လူဟိုကထွက်လာတယ်ထွက်လာပြီးတော့မှခစ်ကြေးလောက်တာတွေပါလို့ဆိုရင်လဲပြီးပန်းခေါ်သွားတာမျိုးတွေမလုပ်ဘူးဖန်းဖန်းကမှသာဖန်းရောပေါ့နော်ဒါသူတို့ဥပဒေတိုင်းရဲလဲအတားလို့ပါလို့လုပ်တယ်ဒီလိုမှမဟုတ်ပဲနဲ့အဲ့ဒီရွာထဲမှာပဲဟိုစစ်တာဆေးတာတို့ပါလို့အဲ့လိုမျိုးတွေရိုက်တာနှက်တာတွေဒီလိုတွေမလုပ်ဘူးလို့အဲ့ဒီကုလတော်ကရွာသားတွေကိုယ်တိုင်ပြောတယ်ဒါပေမဲ့စစ်ဆွဲတဲ့ရွာလည်းရှိတယ်ပြောတဲ့ဒီမှာကလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုဘာလဲမတူဘူးပေါ့နော်ပြောတာဆိုတာတွေကမတူဘူးအလေခံတွေကမတူဘူ
းနေမင်းရှင်းလင်းရေးနေမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဒေသခံတွေဘက်ကပြောဆိုမှုကတော့အမျိုးမျိုးဖြစ်နေတာကြောင့်အဖြစ်ပြက်မှန်ကိုသုံးသပ်ပေးနိုင်မှုကအချိန်ယူရအောင်မယ်လို့ကိုယ်တိုင်တွားရောက်လေ့လာနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်က VOA ကိုပြောခဲ့တာပါအကဲဆက်လာတဲ့လူမျိုးရေးပဋိပက္ခတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ဒေသတွေကိုတွားရောက်လေ့လာသတင်းရယူတဲ့အခါအတွေ့အကြုံရင့်ကျက်ပြီးသတင်းမှန်ကိုဘက်လိုက်မှုကင်းကင်းနဲ့တင်ပြနိုင်တဲ့သတင်းသမားတွေနဲ့နိုင်ငံတကာသတင်းမီဒီယာကြီးတွေကိုအစိုးရအနေနဲ့ဆေလွတ်တင်တယ်လို့လည်းဦးထက်အောင်ကျော်ကအကြံပြုပါတယ်သတင်းမီဒီယာဌာနအသီးသီးကအဖွဲ့ဝင်73ဦးပါဝင်တဲ့ပြည်တွင်းပြည်ပသတင်းမီဒီယာအဖွဲ့ဟာရခိုင်ပြည်နယ်မောင်နှောဒေသကိုပထမဆုံးတွားရောက်ပြီးသတင်းရယူနိုင်တဲ့အဖွဲ့ဖြစ်ပြီးသူတို့ရဲ့ခီးစဉ်ကတော့ဒီဇင်ဘာလ19ရက်နေ့ကနေဒီဇင်ဘာလ22ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်မီဒီယာတွေတွားရောက်ပြီးသတင်းရယူနိုင်မှုအတွက်နောက်ထပ်ခီးစဉ်တွေကိုလည်းထပ်ပြီးတော့စီစဉ်ဆောင်ရွက်ပေးအောင်မှာဖြစ်တယ်လို့လည်းနိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်ရှင
်မဆူမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့အစိုးရရဲ့ကြိုးပမ်းမှုဆိုင်ရာသတင်းဆောင်ပါကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာဆယ်စုနေတွေနဲ့ချီပြီးစစ်တပ်ရဲ့အုပ်ချုပ်မှုအောင်အရင်အမြင့်တွေနဲ့ကုန်သွယ်မှုတွေကိုလွဲမှားစွာစီမံခန့်ခွဲမှုတွေကြောင့်ရွယွင်းကျဆင်းနေတဲ့စီးပွားရေးကိုပြန်လည်ဦးမော်လာစေဖို့အယက်တာအစိုးရကကြိုးစားနေတာဖြစ်ပါတယ်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေအနေနဲ့အလုတ်ကိုင်းခွင့်လန်းတွေဖန်တီးပေးနိုင်မဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကိုအဓိကအာရုံစိုက်လုပ်ကင်ကြဖို့လေအစိုးရတဲ့ကတိုက်တွန်းနေတာပါအမေရိကန်သမ္မတဘရက်အိုဘားမားရဲ့အမိန့်နဲ့မြန်မာနိုင်ငံအပေါ်ဒဏ်ခအရေးယူထားတာတွေကိုမကြတဲ့ခင်ကပဲဖယ်ရှားပေးလိုက်တဲ့အတွက်လေမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းတွေဥမော့ဆပြုလာနေတဲ့အကြောင်း VOA သတင်းတော်ဒန်နီယယ်ဒီကာစရက်ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ကတင်ပြပါလိမ့်မယ်ရှင်
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကအလုတ်ကင်ခွင်လန်းတွေအကြီးအကျယ်ဖန်တီးပေးနိုင်မှုညွှန်မှန်းထားတဲ့ကုန်ထုတ်လုပ်ငန်းတွေကိုတွေးချက်ပြီးစီးပွားရေးအကောင့်လာဖို့ရည်ရွယ်နေတာဖြစ်ပါတယ်2015ဖန်တာနှစ်မှာတော့ကလည်းမြန်မာနိုင်ငံရဲ့ပြပပို့ကုန်မှဖန်တာနှစ်ဆနီးပါးတိုးခဲ့ပြီးဒေါ်လာသန်းပေါင်း1100လောက်ထိဖြစ်ခဲ့တယ်လို့မြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်ငန်းတွေမှာအဓိကကျတဲ့ထည်ချုပ်လုပ်ငန်းမှာတော့အမျိုးသမီးအများစုပါဝင်လူပေါင်း 38,000 လောက်အတွက်အလုတ်ကင်တွေဖန်တီးပေးနိုင်ခဲ့တယ်လို့လည်းအပြည်ပြည်ဆိုင်ရာလူထုမှဖွဲ့ချုပ် ALU ကပြောပါတယ်ကွန်ထရောလုံငန်းနေမှာလောက်ကဲ့နေသူတွေအတွက်အခွန်သက်သာဝင်ပေးမဲ့အစီအစဉ်တွေပါဝင်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေအစ်စ်ကိုလည်းအစိုးရကမကြတဲ့အင်္ဂါပဲအတည်ပြုလိုက်တယ်လို့နေပေါင်းများစွာအမေရိကန်ကစီးဝိုင်းပိစုတန်ခတ်မှုတွေလည်းစက်တင်ဘာလနဲ့ဖယ်ရှားပေးလိုက်တာကြောင့်နိုင်ငံတကာကလုပ်ငန်းတွေမြန်မာနိုင်ငံမှာဝင်ရောက်လောက်ကဲ့နေမဲ့အခွင့်အလမ်းတွေလည်းပေါ်ပေါက်လာနေပါတယ်မြန်မာနိုင်ငံထည်ချုပ်လုပ်ငန်းရှင်များအသင်းကတော့2024ခုနှစ်လောက်ရောက်ရင်အလုပ်သမားတသန်းခွဲလောက်ထိဖြစ်လာနိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းအတွင်းရေးမှူးဒေါက်ခန့်ငယ်နယ်ကပြောပါတယ်
With that, all these are the interest, the will of the government side, and the lifting of the sanction.
ငွေရှင်တွေရဲ့စိတ်ဝင်စားမှုတွေ၊ဆိုးရွားဘက်ကစိတ်ဆန္ဒတွေ၊တက္ကမှုတွေဖိရှားခဲ့တာတွေနဲ့အတူပုဂ္ဂလိကနဲ့ထဲချုပ်လုပ်ငန်းရှင်တွေလုပ်ငန်းတွေတိုးချဲ့လုပ်ကြလို့တဲ့ဆန္ဒတွေလည်းကြီးထွားလာမှာဖြစ်တဲ့အကြောင်းပြောဆိုသွားတာပါ။ဒါပေမဲ့လည်းစိန်ခေါ်မှုတွေကလည်းရှိနေသေးပါ။ဆိုးရွားအနေနဲ့လုပ်ငန်းရှင်တွေအတွက်ကြိုတင်ခံမှန်းတွက်ချက်မှုတွေလုပ်နိုင်မဲ့စီးပွားရေးဆိုင်ရာမူဝါဒတွေချမှတ်ရမှာတော့နှေးကွေးနေစေဖြစ်တယ်လို့လည်းထဲချုပ်လုပ်ငန်းရှင်တူဖြစ်တဲ့ဦးဆိုင်မောင်ကပြောပါတယ်။အလို့သမားခွင့်ရင်းနဲ့ကုန်ထုတ်လုပ်မှုမှာနိုင်ငံတကာစံနှင်းနဲ့အညီဖြစ်အောင်သူ့ရဲ့ကြားပြူထဲချုပ်ဆဲရုံမှာပြပအကူညီနဲ့လောက်ကန်နေမိမယ်လေ။လုပ်ငန်းတော်တော်များများကတော့မြန်မာနိုင်ငံရဲ့အပြောင်းအလဲချမှာရုန်းကန်နေရစေပဲလို့ဆိုပါတယ
်။ Before we are close but now we are more moving to the democratic countries.So yeah the people have no experience
at all. ဒီကတမ်းပြီမှာတကားပိတ်ထားခဲ့ရတာကအခုကဒီမိုကရေစီနိုင်ငံဖြစ်ဥတီပြောင်းလဲလာပြီမဲ့ပြဿနာတွေပေါ်လာရင်ဖြစ်ရှင်းမှုလူတွေမှာအတွေ့အကြုံမရှိကြသေးတဲ့အကြောင်းကြားပြူထဲချုပ်ဆက်ရုံမှာရှိဦးဆိုင်မောင်ပြောခဲ့တာပါ။စီးပွားရေးဖွံ့ဖြိုးမှုတွေအားကောင်းမှုစူးစမ်းနေရတဲ့မြန်မာနိုင်ငံမှာအုပ်ချုပ်ရေးပုံစံအသင့်နဲ့အသားကျအောင်ရုန်းကန်နေရတော့မယ်လို့လည်းအပြည့်ဆိုင်ရာလူထုမှဖွဲ့ချုပ်အဲလိုရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဆက်သွယ်ရေးအရာရှိဖီယာမိုင်ဖိချိုင်ဝေါစီကပြောပါတယ်
It is simply because Myanmar never was a country that rules that it has operated by rules of law.
မြန်မာနိုင်ငံဟာတရားဥပဒေစိုးမိုးရေးအောက်မှာရှိခဲ့ပြီးတဲ့အတိုင်းပြည်မဟုတ်ပါဘူး။ဒါကြောင့်လည်းဘာပဲလုပ်လို့ဥပဒေကအထက်မှာရှိမနေတတ်ပါဘူး။ဒီလိုကလုပ်ခဲ့တဲ့ကိစ္စတွေမှာဘာတစ်ခုမှအကူအကားလည်းမရှိခဲ့ဘူးပါဘူး။
အဲလူကတော့အစိုးရနဲ့အတူအလို့သမားကြီးရဥပဒေကိုလည်းရေးဆွဲနေပါတယ်။လက်တလုံးမှာတော့ပြီးခဲ့တဲ့နေ့ထက်အနည်းဆုံးလောက်ကလစာဖြစ်ဒီနေ့ကို $1.95 နှုန်းသတ်မှတ်ထားတာကိုတိုးမြင်ပေးဖို့တောက်ဆူဆန္ဒပြတာတွေလည်းရှိနေပါတယ်။အလို့သမားတမကတွေကလည်းအဖွဲ့ဝင်တွေပေါ်အရေးယူခံရတာတွေပုံများလာနေတယ်လို့တိုင်တန်းနေရတယ်လို့အလို့သမားတွေကိုယ်တိုင်ကိုယ့်ရဲ့ရပိုင်ခွင့်ကိုနားမလဲတာအလို့ရှင်တွေအနေနဲ့လည်းပြတ်ထန်းထားတဲ့စည်းမျဉ်းတွေကိုလိုက်နာဖို့ကြိုးပမ်းနေရတယ်လည်းရှိနေပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေအားကောင်းလာတာနဲ့အမျှထောင်နဲ့တောင်းနဲ့ချီတဲ့အလို့သမားတွေနဲ့မိသားစုတွေရဲ့လူနေမှုအဆင့်တန်းမြင့်မားလာစေဖို့အတွက်အလို့ရှင်အလို့သမားဆက်ဆံရေးရလဲအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်မကြခင်ပေါင်း2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါ။ကုန်လုံးတွေပဲနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-995 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ verbis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆက်စပ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပြစေရှင်။အခုတော့သောတာရှင်တွေကိုတေးသချင်းလေးတစ်ပုဒ်နဲ့ဖြောပြတင်ဆက်ပေးပါမယ်။အဆူတော်လေးလေးဝါတီဆိုတဲ့ဆောင်းဆိုတဲ့သချင်းကိုနားဆင်ကြရအောင်ပါရှင်။ ဆူရော်လေးလေးဝါတီဆိုတဲ့ဆောင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းကြာတာပရင်းနေ့မနေ့6:00ကနေ9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာတူယုံကြည်ရအစီအစဉ်နဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ရမှာကတော့
21ရာစုပင်လူညီလာခံလှုပ်တုံးကတော့ကျန်ရွာလက်တက်တဲ့တင်သိမဆိုးဘူးငင်းငင်းကြီးတော့မိပြီလို့ထင်နေရနေပြီတော့ကိုတိုက်ပွဲလေ
းဆရာကျော်ရင်မြင့်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးဆန်မိုးဝင်းနဲ့မနနာချန်တို့စူးစီးတင်ဆက်ထားပါတယ်ရှင
်ထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာရဲ့ editor အားဘော်ကိုတင်ပြပေးရမယ်ဆိုရင်တော့မြန်မာနိုင်ငံအနောက်ချမ်းမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေစိုးရိမ်စရာအခြေအနေတွေအတွက်အာဆီယံဖွဲ့ကြီးရဲ့နိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပေမဲ့တိတ်ပြီးချေချေမြင့်မြင့်ရှိလာတဲ့အဖြစ်စုံတရာထွက်လာတာတော့မတွေ့ခဲ့ရပါဘူးဆိုပြီးအစချီရေးသားထားပါတယ်။နိုင်ငံသားရေးဝန်ကြီးတွေကိုဖိတ်ကြားပြီးတော့ရှင်းလင်းတင်ပြတဲ့ပွဲဟာရိုးသားပွင့်လင်းမှုရှိတဲ့အကြောင်းတန်တမာနေကပြောခဲ့ကြသလိုမြန်မာနိုင်ငံရေးခေါင်းဆောင်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်တော့ဂုဏ်တက်စရာဖြစ်ခဲ့ပါတယ်။ရွေးချယ်တင်မြှောက်ခံမြန်မာခေါင်းဆောင်ဟာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့တင်းတင်းလာနေမတိုင်ခင်အထိနှုတ်ဆက်နေခဲ့တဲ့အတွက်သူမကိုပေးရထားတဲ့နိုဘယ်ငြိမ်းချမ်းရေးဆုတောင်းပြန်ပြီးတော့ရုပ်သိမ်းမှုတောင်းဆိုတဲ့အထိဖြစ်ခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကတင်းလာနေမှာဖိတ်ခေါ်ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့တရက်ကြာတကပွဲအစည်းအဝေးကတော့ကြိုဆိုရမှာဖြစ်ပါတယ်လို့ရေးသားထားပါတယ်။အာဆီယံဖွဲ့အတွင်းမှာရိုဟင်ဂျာအရေးဟာသဘောထားအမျိုးမျိုးနဲ့ဆွေးနွေးစရာဖြစ်နေတာကာလကြာခဲ့ပါပြီ။လူသားချင်းစာနာမှုအကူအညီပေးရေးအပါအဝင်ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ရင်ဒေါ်အောင်ဆန်းစုကြည်ပါဝင်မြန်မာခေါင်းဆောင်တွေကဆွေးနွေးဖို့ညှင်းဆိုလာခဲ့တာပါ။တင်းနင်းလာနေမှာတော့အဲ့ဒီရေးကိစ္စကဆွေးနွေးစရာဖြစ်လာခဲ့ပါပြီ။ဒီလိုအစည်းအဝေးလုပ်ဖို့ဖိတ်ရတာကလည်းဒေါ်အောင်ဆန်းစုကြည်အနေနဲ့နောက်ထပ်ပြင်းထန်တဲ့ဝေဖန်တယ်ထပ်ပြီးတော့ထွက်လာမှာကိုကြိုတင်ဟန့်တားလိုက်တဲ့သဘောဖြစ်တယ်လို့ဆိုပါတယ်။ဘာပဲဖြစ်ဖြစ်ဒီအဆင့်ကနေရိုဟင်ဂျာတွေအတွက်အထောက်အကူတွေပေးဖို့ပေါ်ထွက်လာတယ်။ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်နေတယ်ဆိုတဲ့နေရာဒေသတွေကိုသတင်းသမားတချို့တောင်းခွင့်ပြုလာခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးဟာပြဿနာအရင်းခံကိုတင်ပြနှံခဲ့ကြတယ်ရှေ့ဆက်ပြီးတော့လုံနိုင်မှုလမ်းဖွင့်ပေးနိုင်ခဲ့တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ
USCIRF စေမြန်မာ Mass Control is Military ဆိုတဲ့ခေါင်းစဉ်နဲ့ War Watch Monitor ကဖော်ပြရမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF ကနေဒေါ်အောင်ဆန်းစုကြည်အစိုးရရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်ဟာမြန်မာစစ်တပ်ကိုအရက်ဖက်အုပ်ချုပ်ရေးအောက်ထားရှိဖို့ဖြစ်တဲ့အကြောင်းထောက်ပြထားပါတယ်USCIRF ကထုတ်ပြန်ခဲ့တဲ့မြန်မာပြည်ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်တဲ့အစီရင်ခံစာအသစ်ထဲမှာစစ်ဆိုးရလက်ထက်ရွေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအယက်သားထိန်းချုပ်မှုအောက်မှာရှိနေတဲ့မြန်မာစစ်တပ်ဟာဖျားကြောင်တွေကိုမယုံမသိမလေးမစားဖျက်ဆီးခဲ့တယ်လို့ဖျားကြောင်ပြဝုံတွေမှာလိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့တင်းအောင်ဆရာတွေကိုညှဉ်းပန်းနှိပ်စက်မှုအပါအဝင်လုတ်ပိုင်ခွင့်လိုင်စင်ရထားတယ်လို့ဆိုဝါတဲ့လူခွင့်ချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့ပြောဆိုထားပါတယ်အမျိုးသားရဲ့အစွန်းရောက်တဲ့မဘာတာအဖွဲ့နဲ့အထူးသဖြင့်မြန်မာစစ်တပ်တို့ကကျူးလွန်နေတဲ့ဒီလိုအကြမ်းဖက်မှုတွေကိုအရေးယူကင်တွယ်ဖို့အပါအဝင်မြန်မာအစိုးရအနေနဲ့လှုံ့ဆော်တဲ့အချက်တွေကိုလည်းအစိုးရခန်းစာမှာအကြံပြုထားပါတယ်။ဒီကုန်းမှာတော့မြန်မာနိုင်ငံမှာနောက်ဆုံးကောက်ယူခဲ့တဲ့သံကောင်းစင်းအရာ88ရာခိုင်နှုန်းဟာဗုဒ္ဓဘာသာလို့ဆိုပေမဲ့ခရစ်ယာန်ဘာသာကိုးကွယ်မှုတိုးလာပြီးဗုဒ္ဓဘာသာကိုလူကြိုက်နည်းလာတာကိုပြသနေတယ်ဆိုတာနဲ့စောင်းမားကိုဒီကုန်းချုပ်ထားပါတယ်ရှင်။
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂလိပ်စာသင်ခန်းစာအလက်ပါဒေါ်လလတန်းတင်ဆက်ထားပါတယ်ရှင
်။ဒီကိစ္စနဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါတယ်။စာလုံးပေါင်းက B A D bad ကဆိုးတာမကောင်းတာ M-O-U-T-H mouth ကပါဇက်ဆိုတော့ squat groom ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကဆိုးတာမကောင်းတာပေါ့ရှင် idiom အဓိပ္ပာယ်ကလည်းခက်ဆင်ဆင်းလို့ဆိုရပါလိမ့်မယ်သူများအကြောင်းမကောင်းပြောတာနှိမ်ပြောတာကဲ့ရဲ့ပြောတာအတင်းပြောတာဆိုရင်ဒီအသုံးကိုရည်ညွှန်းပြောလို့ရပါတယ်ဒီတော့နေပတ်တယ်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary badmouths her husband everywhere. So, he got fed up and is planning to divorce her.
Mary ဟာသူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲ။ဒါကြောင့်လေသူ့အမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကြွားရှင်းဖို့ပြင်ဆင်နေပြီလေလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Mary badmouths her husband everywhere. So, he got fed up and is planning to divorce her.
အတင်းပြောမေ၊သူများအကြောင်းမကောင်းပြောမေ၊ကဲ့ရဲ့ပြောဆိုမေဆိုရင်ဘယ်လိုပြောမလဲ?
Badmouth.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးတော့ဦးကျော်စင်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ရန်ွှဲ့ဝေစေငင်းချင်းရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားခိုင်မာရေးဖွံ့ဖြိုးတိုးတက်ရေးစတဲ့အလားအလာကောင်းအားလုံးဟာငင်းချင်းရေးဖြစ်ထွန်းမှုပေါ်အဓိကမူတည်နေတယ်ဆိုတာဘယ်သူမှမငြင်းနိုင်တဲ့အချက်ဖြစ်ပါတယ်။လူတိုင်းလည်းသိနေပြောနေကြပါတယ်ဒါပေမဲ့အခုအခါမှာတော့ငင်းငင်းရေးအခြေအနေမိမ့်မိမ့်ကြီးတိုက်ပွဲတွေပြန်ဖြစ်လာနေပါတယ်ဘာကြောင့်ပါလဲငင်းငင်းရေးရနိုင်မဲ့အလားအလာကိုရှိပါရဲ့လားမြမရေးသုံးသက်သူတွေဖြစ်ကြတဲ့တရင်သာဆရာကြီးဦးကျော်ရင်မြင့်ဦးဝင်းမင်းတို့နဲ့ဦးကျော်စင်သာတို့ဆွေးနွေးသုံးသက်ထားတာကိုနားဆင်နိုင်ပါပြီရှင
်မြမနိုင်ငံရေးကိုစဉ်းစားလိုက်တဲ့အစအစအရာရာတိုးတက်မဲ့ကိစ္စဟာဒီပြည်တွင်းငင်းငင်းရေးအဓိကကြရလို့ပဲကျွန်တော်စဉ်းစားမိပါတယ်အဲ့ဒါကြောင့်ဒီငင်းငင်းရေးအလားအလာဘလောက်နှိစက်လာပါလဲကိုဝင်းမင်းကိုအရင်မေးချင်ပါတယ်မြန်မာနိုင်ငံရဲ့ငင်းချမ်းရေးအလားအလာနဲ့ပတ်သက်ပြီးရေပူရသုံးသပ်ပါအခုဘလောက်နှိစက်ပြီလို့ကိုဝင်းမင်းထင်ပါလဲ
အခုနောက်ဆုံးဖြစ်နေတဲ့ဒီတိုက်ပွဲတွေအနေအထားအရဆိုရင်တော့အရင်ထက်ဆိုင်ပေါ့နော်ငင်းချမ်းရေးဖို့အလားအလာကအလှမ်းနည်းနည်းလေးဟိုစကွာလာတယ်လို့ပြောလို့ရတာပေါ့ဆရာနော်အနည်းဆုံးတော့ဒီလက်နက်ကင်အကြီးတစ်ခုအဖွဲဖြစ်တဲ့ဥပမာကချင်ပေါ့နော်အာသူတို့နဲ့ကဒီတိုက်ပွဲတွေကတော်တော်ပြင်းထန်လာတာဟုတ်အဲ့ဒီခါကျတော့တခြားအဖွဲတွေနဲ့တော့ပြည်လည်နေတော်လည်းပဲသူတို့ဘင်း KL လို့အဖွဲ့မျိုးနဲ့ကျွန်တော်ထင်တယ်အမြန်ဆုံးပြန်ဆက်ဆက်ဖို့အနေထားတော့နည်းနည်းအလှမ်းပြန်ဝေးသွားတယ်လို့ယူဆရတဲ့အတွက်လောလောဆယ်မှာတော့ဆရာကြီးညံ့ညံ့ဆန်တဲ့ပေါ့နော်ငင်းငင်းရဖို့အနေထားတော့ကျွန်တော်မမြင်သေးဘူးဆရာ
နောက်ပြန်ဆုံးတယ်လို့ပြောရမှာပေါ့ဆရာကြွင်မြင်သဘောထားလည်းသိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းဆရာကိုဝင်းမင်းနဲ့သဘောတူပါတယ်ဗျာကျွန်တော်တို့21ရာစုပင်လူညီလာခံလှုပ်တုံးကတော့ဆရာကြီးကလည်းတက်တယ်တင်သိမဆိုးဘူးငင်းငင်းကြီးတော့မိမိလိုဖြစ်နေရနေပြီးတော့တိုက်ပွဲတွေပြန်ပြင်းထန်လာတော့မိငယ်ကြီးကနောက်ကိုနည်းနည်းပြန်ချုပ်သွားတယ်လို့အဲ့ဒီလိုပဲမြင်ပါတယ်ဗ
ျကိုမင်းအဲ့တော့ဒီတိုက်ပွဲတွေပြန်ဖြစ်လာတဲ့အကြောင်းရင်းကိုလည်းနည်းနည်းအဲ့လိုအကြမ်းမြင်ပြန်ပြီးသုံးသပ်ကြအောင်ပါခင်ဗျာ
ဟိုအဲ့ဒါကကျွန်တော်ထင်တယ်အရေးကြီးတယ်မိကမဆရာဘာလို့လဲဆိုတော့အခုလိုဒီတိုက်ပွဲဖြစ်ရခြင်းအကြောင်းရင်းသုံးသပ်နိုင်မှသာကျွန်တော်တို့အခုတိုက်ပွဲကိုဘယ်လိုပြန် short ချမလဲနောက်တစ်ခါမဖြစ်အောင်ဘယ်လိုကာကွယ်မလဲပေါ့နော်စဉ်းစားနိုင်မှမလို့ပါအဓိကတော့ဆရာကြီးတိုင်းသားဘက်တွေကထုတ်ပြောထားပါတယ်KIO solution တော့ဗောနော်သူတို့အနေနဲ့ကသူတို့ဘူဌာနချက်ကိုတဖြည်းဖြည်းနဲ့ဟိုနီးကပ်လာသူတို့ခံစားရတယ်လေတချိန်ကျရင်တင်းယူဖို့အတွက်ဘေးနားမှာရှိတဲ့အရေးပါတဲ့နေရာတွေကိုတဖြည်းဖြည်းတင်းလာတာဖြစ်တဲ့အတွက်တချိန်ကျလို့ရှိရင်ဘူဌာနချက်ပါကြာသွားနိုင်တယ်ဆိုတော့ဆိုရင်သိသူတို့မှာရှိတယ်ဗောဆရာနော်အဲ့ဒီခါကျတော့ဒီဘူဟိုကိုသူတို့ကမကြခင်မှာဟလာတခြားသူတို့ရဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့အာယုံပြောင်းတဲ့အနေနဲ့ဒီပါတဲ့ဒီပြည်တွင်းပြစ်မှတ်တွေပေါ့နော်သူတို့ကဝင်ပြီးတော့တက်ခိုက်တယ်လို့ကျွန်တော်ယူဆလို့ရပါတယ်အဲ့ဒီအချိန်မှာတစ်ချိန်တည်းမှာပဲငင်းချင်းစနုပွဲမှာလက်မခံထားသေးတဲ့သူတို့စိတ်ထဲမှာတော့ဘေးဖယ်ထားတယ်လို့သူတို့ခံစားရတဲ့သုံးပွဲပေါ်ဆရာရယ်ဒီအေးအေးနော်ရခိုင်ဖွဲ့ရဲ့နောက်ကုကန့်နောက်တောင်ပလောင်ဖွဲ့ပေါ့နော်အဲ့ဒီဖွဲ့သုံးပွဲကလည်းသူတို့စနုပွဲကိုပါလာခြင်းတဲ့အတွက်အခုလိုဒီစည်ရင်းနီးနဲ့ဒီဖိအားပေးတယ်ဆိုတဲ့သဘောမျိုးပေါ့နော်သူတို့စဉ်းစားပြီးတော့လှုပ်လာတာဖြစ်တဲ့အတွက်အဲ့ဒီနှစ်ခွအောက်မှာဖြစ်လာတာဖြစ်တဲ့အတွက်ဒီအချိန်တွေကိုပြန်ပြီးတော့ကျွန်တော်တို့ပြည်လဲစေခြင်းနဲ့ဆိုလို့ရှိရင်တော့ဆွေးနွေးမှုတွေကျွန်တော်တို့ပြန်လုပ်ပြီးတော့တဖြည်းဖြည်းနဲ့ဆွေးနွေးပွဲတွေကိုသူတို့ပြန်ပါလာအောင်လုပ်ရမှာပေါ့နော
်အဲ့တော့ကိုဝင်းမင်းပြောတဲ့အရာဆိုရင် KIA ကကြံတိုင်းရင်းသား၃ဖွဲ့ကောသူတို့လုံခြုံရေးအတွက်စိုးရိမ်စေရင်ညဉ့်ညဉ့်ထဲမှာပါဝင်ခြင်းနဲ့ဆိုတဲ့စီနာရီဝက်တွေ့ရပါတယ် သူတို့ကစစ်လိုလာတဲ့သဘောတော့မတွေ့ရဘူး
။အော်အဲ့လိုပြောလို့ရပါတယ်ဆရာ။သူတို့ကအင်အားနည်းတဲ့အတွက်သူတို့ဒီဆွေးနွေးပွဲတွေမှာသူတို့ဖယ်ထားတယ်လို့ခံစားရတဲ့အတွက်အခုလိုမျိုးတိုက်ပြလိုက်လို့ရှင်တော့သူတို့ပေါ့အရေးတူထားပြီးတော့ဆွေးနွေးပွဲကိုခေါ်လာမလားပေါ့နော်။အဲ့လိုမျိုးသူတို့စဉ်းစားပြီးလုပ်တာဖြစ်ပါလေ။ဒါပေမဲ့လည်းအခုလိုတိုက်လိုက်တဲ့အတွက်ဒီမြမတက်မတော်ဘက်ကပြန်စဉ်းစားမယ်ဆိုလို့ရှင်တော့ဖြတ်တကွဲအကျိုးနဲ့ဖြစ်ရပြီးတော့ဒီဆွေးနွေးပွဲကိုတက်ဖို့ထက်စားလို့ရှင်မြမတက်မတော်ဘက်ကလောလောဆယ်ကတော့တိုက်ပွဲနဲ့ပြန်ပြီးတော့ကလစားချိန်မယ်ဆိုတဲ့အနေအထားမျိုးပေါ့နော်အဲ့လိုဆိုးသွားတာဖြစ်ပါတယ်ဆရာ
ရှောက်ကြွင်းမြင်ဒီစစ်ပြန်ဖြစ်ရတဲ့အကြောင်းနဲ့ပတ်သက်ပြီးကိုမင်းပြောတဲ့အချက်ကိုဆရာသဘောတူပါလားသဘောတူတယ်ဆိုရင်ခိုးဘက်ကလူတွေကတော့သူတို့ငင်းငန်းရေးလိုချင်လို့လုံခြုံမှုလိုချင်လို့လှုပ်တယ်ဆိုတာသဘောရိုးပဲကောင်းမွန်တဲ့စီနာလို့ထင်ပါတယ်ဒီဘက်ကတက်မတော်ဘက်ကအထူးသဖြင့်ဘာကြောင့်ဒီလိုသူတို့လူကျင်တဲ့ဟာဖြစ်စွမ်းဆောင်ရွက်မပေးနိုင်ပဲနဲ့စီရင်တုံ့ပြန်ပါစေဆရာ
ကျွန်တော်ကတော့အဲဒီဆရာကွန်မင်းပြောတဲ့ထဲကတချို့အပိုင်းတွေတော့သဘောတူပါတယ်အဲဒါပေမဲ့တိုင်းသားလက်နက်ကိုင်ရဲ့သဘောထားကငင်းငယ်လူကျင်လို့ဆိုတာတော့ကျွန်တော်သိတော့သူထမှန်းလို့မရပါဘူးကျွန်တော်ထင်မြင်ချက်ပြောလို့ရှိရင်တော့တမတော်ကဒီတိုက်ပွဲတွေနဲ့ဖိအားပေးပြီးတော့တိုင်းသားလက်နက်ကိုင်တွေကိုငင်းငယ်သဘောရောက်လာအောင်အဲ့ဒီလိုပြားပေးတယ်လို့ကျွန်တော်ကတည်းကလို့ထင်ပါတယ်ဗ
ျစီရင်နီနဲ့ညီညာရေးစပွဲရောက်အောင်ခေါ်တာဒါလက်လင်ချိုးပြီးတော့ညီညာရေးစပွဲခေါ်တာနှစ်ပေါင်းများစွာကြာခဲ့ပြီဆရာရာစုပဲကြော်လာခဲ့ပြီတစ်ခါမှမအောင်မြင်ခဲ့ဘူ
းဟုတ်ကဲ့ဒီနေ့ကမအောင်မြင်တဲ့နေ့ပါနှစ်ပေါင်းများစွာလည်းဘသူဘသူမှလည်းအပြုတ်တိုက်ယူလည်းရကြတာမဟုတ်ပဲနဲ့နှစ်ဖက်လုံးပင်မှအကြဆုံးနေများတိုင်းပြည်တွင်နာတဲ့နီလန်းတော့မှတ်ပါတယ်ဒါကဟုတ်ဒီနီလန်းကိုကျွန်တော်မှန်တယ်လို့ထောက်ခံတာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ထင်မြင်ချက်ကတော့တမတော်ကအဲ့ဒီလိုနီလန်းကိုကျင့်သုံးတယ်လို့ထင်တာပါဗျာကျွန်တော်ထင်မြင်ချက်ပြောတာပါနီလန်းကိုထောက်ခံတာမဟုတ်ပါဘူ
းဟုတ်ကဲ့ကိုဝင်းမင်းကရောက်ကြမြင်ရထင်မြင်ချက်ဘယ်လိုတုံ့ပြန်လို့ပါလဲခင်ဗျာ
အခုဒီနောက်ဆုံးတိုက်ပွဲဒီမှာတမတော်ဘက်ကနေပြီးတော့ပြန်တိုက်တာကတော့ကျွန်တော်မြင်တော့အချက်ကိုပြန်ဆဲတဲ့ပေါ်ပေါ့နော်ဘာကြောင့်လဲဆိုတော့အခုလိုနောက်တစ်ခါအဓိကစခန်းကြီးတွေပေါ့နော်တိုင်းသားတပ်တွေဘက်ကတိုက်လာမယ်လို့တမတော်ဘက်ကကျူပြီးတော့တွက်ထားပုံမရပါဘူးအဲ့တော့အချက်တကွဲကျိုးနဲ့အခုလိုသူတို့ရဲ့ဒီအခြေခံစခန်းတွေကိုတိုက်ခတ်လိုက်ရတဲ့အတွက်ပြန်ပြီးတော့အစ်တိခါကိုဖတ်ဆင်နိုင်အောင်ပေါ့ဆရာရယ်ဒီတက်မလို့အင်အားကိုသုံးပြီးတော့အဓိကပြန်ပြီးတော့ပြင်းပြင်းထန်ထန်ပြန်ဒီကလစားခြေတိုက်ခတ်တဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်တော့ယူဆပါတယ်အဲ့တော့ဒီနေရာမှာတော့ဆရာကျော်ရမင်းပြောတဲ့အချက်ကလည်းကျွန်တော်များဒီတက်တည်းရဲ့စဉ်းစားချက်ပါပဲတက်မလို့နေမဟုတ်ဒီတိုင်းနာတက်တည်းလည်းအလိုပဲစဉ်းစားပါတယ်စပွဲပေါ်တက်ဖို့အတွက်စီအားကိုသုံးရမယ်ပေါ့နော်ဒါပေမဲ့တကယ်တည်းမှာတော့အဲ့ဒီนี่อ่ะจนเนี่ยလက်တွေမှာတကယ်ထိအောင်မရှိတော့ပါဘူးအထူးသဖြင့်တော့ဒီဆွေးနွေးပွဲတွေလုပ်နေတဲ့အချိန်မှာပေါ့နော်။အဲ့ခါကျတော့ကျွန်တော်မြင်တော့နှစ်ဖက်လုံးကဒီစီးရင်းနီးနဲ့စပွဲပေါ်တက်ဖို့အတွက်တွန်းအားပေးမဲ့အစားညှိနှိုင်းနဲ့နီးနဲ့ပဲဒီစပွဲပေါ်ကိုပါလာဖို့ပေါ့နော်။တဖြည်းဖြည်းချင်းဒီနားလည်မှုနဲ့ဆွဲယူရမှာဖြစ်ပါတယ်။အဲ့တော့တကယ်လို့တိုက်ပွဲတွေဆက်လုပ်နေမယ်ဆိုလို့ရှင်တော့ဒီဆွေးနွေးပွဲလာဖို့အတွက်အဓိကအချက်ဖြစ်တဲ့ယုံကြည်မှုကပို့ပို့ပြီးတော့ကြာတော့မှာဖြစ်ပါတယ်။အဲ့လိုယုံကြည်မှုကြလေဆွေးနွေးပွဲပြန်စဖို့ခက်လေတိုက်ပွဲရဆက်ဖြစ်လေဆိုလို့ရှိရင်တော့ယုံကြည်မှုကပိုကျသွားဖို့ပဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီညမှာညဉ့်ညံရင်းနည်းနဲ့ဖြည့်ရှင်ဖို့ဒီလိုစီရင်နည်းနဲ့ဖြည့်ရှင်လို့မရတော့ဘူးဆိုတာကိုကိုရင်းမင်းတို့ကျွန်တော်တို့တွေသဘောပေါက်ကြသလို NLD အစိုးရအထူးသဖြင့်ဒေါက်ဆန်းစုကြီးကပိုသဘောပေါက်နိုင်မယ်ထင်ပါတယ်သူလည်းညဉ့်ညံရင်းနဲ့ပတ်သက်ပြီးတော့ကမ္ဘာကျော်ညဉ့်ညံရင်းနိုဘယ်ဆုရှင်ပုဂ္ဂိုလ်တစ်ယောက်ဖြစ်ပါတယ်ဆိုတော့သူ့ရဲ့အခန့်ကဏ္ဍရောဘာကြောင့်ဒီကိစ္စမှာမတိုးနိုင်တယ်လဲသူ့ရဲ့သဘောထားကဘာကြောင့်မပေါက်မြောက်နိုင်တယ်လေသူကတော့ဒီလိုဖြစ်စေချင်ပါပဲအဲ့ဒီသူအတွက်ဒီလိုကိစ္စမှာပါဝင်ဖို့အတွက်တတိယကိုပါဝင်ဖို့အတွက်ဘယ်လိုအတားအဆီးရှိနေလဲထင်ပါလဲဆောက်ကြွင်းနေဆွေးနွေးပါခင်ဗျာ
အင်းကျွန်တော်တမရောကဒေါ်ဆန်းစုကြည်ရဲ့ဩဇာအောက်မှာအပြည့်အဝမရှိတာကြောင့်လို့ထင်ပါတယ်ဗ
ျကိုဝင်းမင်းကပြောအောင်ဒီကိစ္စမှာ
ဟုတ်ကဲ့ကျွန်တော်များတော့တစုံတရာတော့ဩဇာအာဏာရှိတယ်ပြည်တော်မရှိဘူးလို့ပြောလို့ရမယ်ထင်တယ်ဆရာကြီးဘာလို့လဲဆိုတော့အထူးသဖြင့်တော့ဒီတက်မတော်နေနဲ့အခုဒီပြန်တိုက်တဲ့အဖွဲ့၄ဖွဲ့ကိုပေါ့နော်မြောက်ပိုင်းမာမိတ်ဖွဲ့၄ဖွဲ့ကိုဒီတောင်းချမ်းသူအချမ်းဖတ်သူဖြစ်နေသတ်မှတ်ပေးဖို့ဆိုပြီးတော့သူတို့တင်ပြခဲ့တာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီလွှတ်တော်အမတ်တော်တော်များများပေါ့နော်ဒေါက်ဆန်းစုကြည်ရဲ့ဒီဩဇာလွှမ်းမှုအောက်မှာအဲ့ဒါကိုသူတို့လက်မခံကြပါဘူးကျွန်တော်များအဲ့လိုလက်မခံတဲ့အပေါ်မှာတော့တက်မတော်ကဒေါက်ဆန်းစုကြည်ရဲ့စကားကိုနားထောင်ရမယ်တဘောပေါ့နော်ဆိုလိုတာကတော့တောင်းချမ်းသူဖြစ်ကျန်ဖက်သူဖြစ်သူတို့သတ်မှတ်ပြီးတော့ဟိုအပြုတ်ချိန်မုန်းတာတို့စနေဝက်တွေပြန်မစနိုင်အောင်လမ်းပိတ်ပလိုက်တာတို့အဲ့လိုအနေထားမျိုးတော့မရောက်အောင်ဒေါက်ဆန်းစုကြည်ထိန်းထားနေတဲ့အနေထားရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတက်မတော်ကတော့သူတို့ကိုဒီထိလာပြီဆိုလို့ရှင်တော့ပြန်ပြီးတော့တိုက်ခိုက်လေရှိတဲ့သူတို့ဒီခုခံစစ်ပေါ့နော်။တဘာဝကရှိထားပြီးသားဖြစ်တဲ့အတွက်အ အခုလိုဒီတမရဲကွန်တိခါကိုပြန်ဆဲဖို့တဲ့ပြန်တိုက်ခိုက်မှုတွေကိုတော့တောင်ဆန်းစုကြည်နေတဲ့ကျွန်တော်ထင်တယ်တားဖို့ခံမယ်ထင်ပါတယ
်အဲ့တော့ဒီဟာကိုတမရောကတစ်ချိန်ချိန်မှာငါတို့ဟာဒီလိုတိုက်နေမဲ့အစားငါတို့လည်းပဲညဉ့်ညံ့ရင်းနဲ့ပဲတုံ့ပြန်ပြီးတော့သူတို့ကိုဆွဲဆောင်ရင်ကောက်မယ်ဆိုတဲ့အစီရှိလာမယ်တိုင်းသားတွေကလည်းပဲစိတ်ဟင်အားသုံးနေမဲ့အစားတကယ်စစ်မှန်တဲ့ညဉ့်ညံ့ရင်းကိုပြနိုင်ရင်တော့ငါတို့အတွက်ပိုကောက်မယ်ဆိုတဲ့အတွေ့မျိုးဘက်တော့ဝင်လာမယ်ထင်ပါလေအထူးသဖြင့်တမရောဟာဆရာကျော်ရင်မင်းပြောသလိုဒါတမရော်ရဲ့အခန်းကဏ္ဍကိုအရသာအစွဲလဲအောင်မှဖွဲ့စည်းပုံရလုံးဝမထက်နိုင်ပြင်ပြကာလာပါလုံးတမရော်ဟာအဲ့ဒီသဘောထားမျိုးဖြစ်လာနိုင်ကြအကြောင်းရှိပါလားမဟုတ်သူတို့မဟုတ်မဖြစ်လာပဲဒီလိုပဲစီးပဲအကုန်နေတော့မလားကိုင်းမင်းအင်သုံးသက်ပေါင်းတူစီကြော
ဟုတ်ကဲ့တက်ရဲ့သဘောကတော့ဆရာကြီးသူတို့ကဒီသူတို့မှရှိတဲ့လက်နက်ကဒီတက်ရင်ရပဲကိုတက်ခိုက်ရင်ရပဲကိုအဲ့ဒီခါကျတော့သူတို့ကတခုခုဖြစ်လာလို့ရှိရင်တော့ဒီတက်ခိုက်အင်အားနဲ့ဖိအားပေးမှရမယ်ဆိုတဲ့စဉ်းစားချက်မျိုးကအလိုလိုသူတို့မှဒီရှိထားခဲ့ပြီးသားပေါ့နော်အဲ့ဒါကိုကြောင်းဖို့ကတော့ကျွန်တော်တို့တစုံတရာအချိန်ယူရပါတယ်ဆိုလိုတာတော့အခုလိုတိုက်နေလို့ဆရာကပြောသလိုပဲဒီနောက်ဆုံးကျွန်တော်တို့ငင်းချင်းရဖို့ကပိုဝေးသွားနိုင်တယ်ပေါ့နော်အဲ့ဒါကိုသူတို့မြင်လာတဲ့ဒီနေ့မှာတော့သူတို့ကြောင်းသွားမှာဖြစ်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့သွေးပူနေတဲ့အတွက်ဒီတိုက်ခိုက်ရေးတွေသူတို့တစုံတရာဆက်သွားနိုင်မဲ့သဘောထားရှိတဲ့အတွက်ငင်းချင်းရတော့နည်းနည်းနောက်ဆုတ်သွားတဲ့သဘောပေါ့နော်အဲ့ဒါကတော့တတိုင်းပြည်လုံးတစ်စင်မကောင်းဖြစ်ဖို့ကောင်းပါတယ်တမရော်အနေနဲ့တရားကိုမြင်မြင်နားလေလေတိုင်းပြည်အတွက်နည်းနည်းအကျိုးရှိလေလို့ပဲပြောရမှာပါဆရာ
။ဟုတ်ကဲ့သွေးပူလို့ဖြစ်တယ်ဆိုတာကတော့အုံနောက်နဲ့စဉ်းစားတာမဟုတ်ဖဲနဲ့ဒါ emotion နဲ့စိတ်လှုပ်ရှားလို့ဒေါသတွေနဲ့ဖြစ်နေတဲ့ကိစ္စလို့ဖြစ်နေပါတယ်။တိုင်းပြည်ကျိုးတကယ်ကြည့်မယ်ဆိုရင်တော့သူတို့အဲ့လိုစဉ်းစားတာမလို့ကျွန်တော်ထင်တာပဲ။ဆောက်ကြွင်းမြင်ပြောပါအောင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဟိုသမိုင်းကလူတွေကိုအခွင့်အခါကောင်းပေးတတ်တယ်ဗျ။အဲဒါကိုထုတ်ပြန်တတ်ဖို့လိုပါတယ်။အဲ့ဒီခုတမတော်ကဒီလိုပြောင်းလဲလာဖို့ဆိုလို့ချင်းခေါင်းဆောင်တမရော်ရဲ့ခေါင်းဆောင်တွေရဲ့အခန်းကဏ္ဍကအဓိကကျပါတယ်အခုချိန်မှာဘူဂျုံမူကြီးတန်းရွှေနဲ့ဘူဂျုံမူကြီးမင်းအွန်လိုင်းတို့ကတမိုင်းကအခွင့်အရေးပေးနေတယ်အစ်စ်တက်ကငင်းငယ်ကြီးဖြစ်စဉ်ဒီမိုကရေစီဖြစ်စဉ်မှာသူတို့လက်တွဲပါလာရင်သူတို့တမိုင်းမှာခေါင်းခေါင်းကြံနေခဲ့မှာဖြစ်ပါတယ်ဒီအမြင်ကလေးကိုသူတို့မြင်သွားမယ်ဆိုလို့ချင်းလည်းတမရော်ကြီးကပြောင်းလဲသွားနိုင်တယ်လို့ကျွန်တော်တော့အဲ့ဒီလိုထင်ပါတယ်
နောက်ဆုံးဘယ်လိုလုပ်ပြီးဖက်ပေါက်ရနိုင်မလဲဒီကိစ္စပသက်ပြီးတော့ညီညာရဲ့အတွက်ကိုင်းမင်းကအတော်အချိန်ယူရဦးမယ်လို့ပြောနေတော့ဘယ်လောက်ကြာကြာယူရမလဲဒီအစွဲပထမဆက်တန်းမှာဖြစ်နိုင်ပါသလားသူရိမုတ်နောက်နှစ်ပေါင်းများစွာကြာဦးမလားဆိုတော့
သူတို့ဒေါန်ဆန်းစုကြည်အနေနဲ့အခုအချိန်တွေကိုပြောင်းလဲနိုင်ဖို့အတွက်ဒီတက်ကိုလည်းစီအောင်မလို့တယ်တိုင်းနာတက်တွေကိုလည်းဟိုညှတူပေါ့နော်အလားတူစီအောင်ပြီးတော့ဒီဆွေးနွေးပွဲတွေကိုအမြန်ပြန်တက်နိုင်အောင်ဝိုင်းစူးစမ်းကြမယ်ဆိုလို့ရှိရင်တော့လေဟိုမြန်မြန်ဆန်ဆန်ပြန်ဖြစ်လာနိုင်တာပေါ့နော်အဓိကငင်းပွားမဲ့ချက်ကနှစ်ချက်သုံးချက်လောက်ပဲရှိပါတယ်အဲ့ဒါကညှိလို့ရတဲ့အနေအထားလည်းရှိပါတယ်ဥပမာပြစ်ခဲ့စေရတပယ်နဲ့ကျင်ညာတာမျိုးနောက်တိုင်းသားတွေပါဝင်မှုကိုတစုံတရာရှော့ချတာမျိုးတက်နေတိုင်းသားတက်တီချတာမှာညှိနေအောင်ဆွေးနွေးပွဲတွေကိုအချိန်ချင်းပေါ့နော်အလွတ်တဘောစပြီးတော့လုပ်သွားမယ်ဆိုလို့ရှိရင်တော့ခုနကဒီလက်မှတ်ထိုးတဲ့အဆင့်ကိုပြန်ရောက်မဲ့အလားလာတော့ရှိနေပါသေးတယ
်ဆောက်ကြွင်းမြင့်ကိုဝင်းမြင့်ကတော့တော်တော်အကောင်းမြင်တဲ့သဘောရှိပါတယ်ဒေါန်ဆန်းစုကြည်ရဲ့အခန့်ကဏ္ဍကိုပို့ပြီးတော့ရည်ကြည်တယ်သူကညှိနှိုင်းနိုင်ရင်ဖြစ်လာနိုင်မယ်ထင်ပါတယ်ဆရာရဲ့မှတ်ချက်လည်းကြားချင်ပါသေးတယ်ဆရာမဟု
တ်ကဲ့ကျွန်တော်လေဒေါန်ဆန်းစုကြည်ကအမျိုးမျဉ်ကြီးတယ်ကျယ်တယ်နောက်တစ်ခုနိုင်ငံတကာရဲ့ထောက်ခံမှုရထားတဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အတွက်ကြောင့်မူလို့သူ့ရဲ့ကြိုးပမ်းမှုနဲ့အောင်မြင်မဲ့တိုးတက်မဲ့တက်ကလေးသူ့ရဲ့ပေးတဲ့အကြံအပေါ်မှာလိုက်နာပြီးတော့ငင်းငိုင်းဖြစ်စဉ်ကတိုးတက်လာလိမ့်မယ်လို့ကျွန်တော်ယူပါတယ်ဗျာ
ဥကြောစန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့သူယုံကြည်ရာအစီအစဉ်လှည့်ပါဒီတစ်ပတ်မှာတော့မန္တလေးမြို့မှာမြမစာတင်တန်းတွေဖွင့်လှစ်တင်ကြားပေးနေတဲ့မြမစာပါရဂူပွဲရထားတဲ့ဒေါ်ဖြူဝင်းရဲ့အမြင်ကိုနားဆင်ရပါမယ်မမို့ဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်မြမလောလောဆယ်ယုံကြည်တာကတော့အဲ့ဒီသူပြောသွားတဲ့အခု24ရင်းစင်ကာပူหนีไล่มั้ยจู้ซ้ามั้ยสุดแล้วคาปิโอจม้าก็เลยยุ่งจีบาเลยท่องทํามาเลยถ้าดิเนี่ยไอ้ยุ่งจีบาเลี้ยงตะเกเพชน่ะพวกจม้าอยู่นี้เนี่ยอีชิ้นอีตวยนี่ก็จม้ายุ่งจีบี้ดาว่าตะคู่เลยจม้าก็ใส่ปูดาล่ะแล้วเปลี่ยนตัวมาโหใส่ปูเลยดาเลยตะคาตะเลยจ้ะတော့ไอ้แล้วเปลี่ยนตัวเนี่ยไอ้อย่างนี้นี่จม้ามีเนี่ยได้ป่ะเนาะอะคือเลยသာပြည်လို့ဖြစ်စေမကောင်းဘူးဆိုတာလူတိုင်းသိရဲ့လေတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားဒီကိုမောင်နှမတွေဒုက္ခရိုးရိုးတွေ့ပြီးတော့ဒုက္ခကျင်းလေးတွေနဲ့အခုအချိန်လေးရတော့အပီရကမရှိတဲ့အဖြစ်မျိုးဖြစ်နေသေးတယ်။တောင်မှ ဒီပြည်တွင်းစစ်ကိုဟိုအားပေးပါတယ်ဆိုတော့ဒီနေ့ဆိုရင်လည်း post တစ်ခုဒီမှာစိတ်မတောင်းထွာနဲ့တွေ့လိုက်ရတယ်ပေါ့နော်အဲ့ဒါတွေကိုပြန်ကြည့်တော့လေဟိုမဲရှုံးသွားတဲ့အရင်အနာရရှိထားခဲ့တဲ့ပါတီအဟောင်းကြီးဥဆောင်ပြီးတော့အဲကျန်တဲ့ပါတီလေလေးတွေကလိုက်ပြီးတော့လုတာတွေ့ရတယ်အဲ့တော့ကျမတို့ကမဖြစ်တော့ကဒီအချိန်မှာကျမတို့ပြည်သူတွေအားလုံးရုံရုံကြည်ကြည်နဲ့ပေးခဲ့တဲ့ပါတီအနိုင်ရအပြတ်တက်နိုင်ရတာသူလိုပြောနေတဲ့အချိန်ကျမတို့ပြောရင်းချက်လေးတွေပြက်လာတဲ့အချိန်မှာအဲတစ်နှစ်တောင်မပြေသေးဘူးကျမတို့အခက်အခဲတွေတွေ့ရလဲနားလဲပါလေဒါပေမဲ့ဒါမျိုးလေးတွေကြတော့ကျမတို့ပြူရပေါ့နောက်ပြန်သွားမအောင်ပြောရရင်ကျမတို့နောက်နောက်နေတဲ့လက်မဲကြီးပြန်ပေါ်လာမအောင်ကျမတို့အရန်စိတ်ပူပါလေကျမတို့တိုင်းရင်းသားလူမျိုးတွေအားလုံးရဲ့အကြီးချင်းကကဘာကိုရင်မောင်းတန်းနိုင်မယ်ပညာရေးကောင်းကောင်းမွန်တဲ့ပညာရေးနောက်ဟောပေါ့ critical thinking တွေပါလေသင်ကြားပေးမယ်ပညာရေးကကျမတို့ရခဲ့ရင်ဒီပြင်လူမျိုးတွေနဲ့ရင်မောင်းတန်းနိုင်ပြီလေလို့ယုံကြည်တော့လေအဲ့ဒီလက်မဲကြီးပြန်ပေါ်လာရင်သမီးဆိုးအောက်မှာကျမတို့ပြန်ရောက်သွားရင်ကျမတို့မှလည်းစိတ်မရှိတော့ဘူးမကြံတော့ဘူးဆိုတော့လေအဲ့တော့အခုလဲနောက်ထပ်ကြာလာပြီအဲ့တော့ကျမတို့ဒီနေ့တွေ့လိုက်ရတဲ့ post အရာပြောချင်တာကတော့ကျမတို့တွေကဒီသူများနိုင်ငံတွေမှာဆိုရင်အတိုင်းရပါတီနဲ့လဲဆိုစင်ကာလမှာတော့အပြိုင်ပါတီတွေကတယောက်နဲ့တယောက်လူတွေပုတ်ခတ်ကြပြောဆိုကြအဲသူသူကပုံကောင်းတယ်ကိုကပုံကောင်းတယ်ပြောကြတာပါပဲဒါပေမဲ့တကယ်အနိုင်ရသွားပြီဆိုရင်တော့ဘယ်ပါတီကအလုံးလုံးနေမှန်းတောင်မသိတော့အောင်အားလုံးပူးပေါင်းပြီးတော့လုပ်ကြတယ်အဲ့ဒါမျိုးလေးတွေဟိုအတူညီကြလေးတွေတွေ့ရတယ်ပေါ့အခုကျမတို့စီမှာဖြစ်နေတာကကြတော့ဒီအနိုင်ရပါတီပြုတ်ကြရေးအနိုင်ရပါတီသိခါကြရေးပဲဟိုလုံဆောင်နေတယ်ကြံတဲ့ပါတီတွေကကျမအဲ့လိုမြင်နေပေါ့ကျမဖြစ်စေချင်တာကအဲ့ဒီနိုင်ငံရေးပါတီတွေကသူတို့ရှုံးတော်လဲသူတို့မှလှုပ်ရှားတယ်အများကြီးရှိတယ်လို့ကျမမြင်နေပေါ့နော်ဒီဟိုပေါ့ဒီငင်းချင်ရေးအတွေ့အတိုင်းပြည်တွင်းစစ်ငင်းချင်ရေးအတွေ့ဗိုလန်တီယာဟို data တွေကောက်ပေးတာတို့အများကြီးပါလုံဆောင်စရာတွေနောက်ပြီးတော့ဒီကလေးတွေဒီစစ်ပြေးကလေးတွေဘယ်လိုလုပ်ပေးမလဲနောက်နေ့နေ့စဉ်မန္တလေးမှာကြုံတွေ့နေရတဲ့ရေဘေးဒုက္ခတွေတွေသူလည်းသူတို့ဘလို့ကူညီမလဲဆိုတော့လှုပ်ရှားတွေအများကြီးပဲဒါပေမဲ့သူတို့အဲ့ဒီလှုပ်ရှားအပိုင်းတွေကိုလိုအပ်တဲ့အပိုင်းတွေကိုနိုင်ငံရေးပါတီတွေအနေနဲ့မလုပ်ကြဘဲနဲ့ဒီအနိုင်ရပါတီကိုပဲကျုပ်ကြရေးအသိခါကြရေးလုပ်နေတယ်လို့ကျွန်မမြင်တဲ့အတွက်တခုခုဖြစ်လာရင်နောက်ပြန်သွားမှာကိုစိုးရင်လည်းဒါကျွန်မလုံးလုံးစေယုံကြည်နေတဲ့ယုံကြည်ရတဲ့ခ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အရွယ်မတိုင်ခင်မှာအရမလက်ထပ်ထိမ်းမြှုပ်ရပ်တန့်ရေးအတွက်အမေရိကန်ပြည်ထောင်စုဟာတခြားအဆိုရတွေတရားရုံးရှင်တွေစာနယ်ဇင်းသမားတွေမိန်းကလေးငယ်တွေနဲ့အတူဆွေးနွေးတိုင်ပင်နေပါတယ်။အခုဆိုရင်အရမလက်ထပ်ထိမ်းမြှုပ်ဆန့်ကျင်ရေးဟာအနောက်ကမ္ဘာခြံကိုလည်းရောက်လာနေပါပြီလို့နိုင်ငံတကာအမျိုးသမီးများအရေးဆိုင်ရာအမေရိကန်ထူးတမ်းမတ်ကြီးကက်သရင်ရက်ဆယ်ကပြောပါတယ်။အရွယ်မရောက်ခင်အရမအိမ်အောင်ပြုခိုင်းမှုဆန့်ကျင်ရေးဟာကျမတို့နိုင်ငံကတခြားကမ္ဘာနိုင်ငံအသီးသီးနဲ့ဆိုင်ရင်နောက်ကျပြီးအခုမှဆောင်ရွက်နေတာဖြစ်ပါတယ်။ဒါကြောင့်အမေရိကတိုက်ထဲကတချို့နိုင်ငံတွေမှာအရွယ်မတိုင်ခင်လက်ထပ်ထိမ်းမြှောက်မှုတွေရော့ကျမသွားဘဲတိုးလာနေတာကိုသာမြင်နေရကြောင်းကိုလည်းတန်မတ်ကြီးကပြောပါတယ်။ဒီကိစ္စဟာသူ့အလိုလိုရပ်တန့်သွားမှာမဟုတ်ကြောင်းသူ့ဒေသနာစစ်တမ်းတွေကညွှန်ပြနေပါတယ်။အရွယ်မတိုင်ခင်အရမအိမ်တောင်ပြုလိုက်ရတဲ့အတွက်ဆင်းရဲမွဲတင်မှုဆက်လက်ဖြစ်နေနိုင်ပြီးမိန်းကလေးငယ်တွေနဲ့ဘက်ကလေးမဆိုသူတို့ရဲ့အောင်မြင်မှုနဲ့လိုအပ်တဲ့ပညာရေးလည်းရပ်တန့်သွားစေပါတယ်။သတင်းကောင်းကတော့အမေရိကတိုက်နိုင်ငံအတော်များများမှာအရွယ်မတိုင်ခင်အရမအိမ်တောင်ပြုခိုင်းတာနဲ့ပတ်သက်တဲ့ဥပဒေတွေရှိထားတာကြောင့်နောက်တစ်ဆင့်ထပ်တက်ပြီးအရေးယူဆောင်ရွက်ဖို့ပို့ပြီးတော့လွယ်ကူစေတာဖြစ်ပါတယ်။
ကမ္ဘာအနောက်ခြမ်းမှာတရားရေးအရခိုင်မာမှုရှိစေမယ့်အချက်လက်တချို့ကိုရှာဖွေပြီးလိင်ကွဲပြားမှုကိုအခြေခံပြီးအကြမ်းဖက်မှုတွေကလွတ်မြောက်လာသူတွေကိုပံ့ပိုးကူညီဖို့နဲ့အမျိုးသမီးခွင့်ရေးနဲ့ပတ်သက်လို့ပိုပြီးသိမြင်နားလည်လာကြအောင်ဆောင်ရွက်ပေးဖို့တွေကိုအမေရိကန်ကဆောင်ရွက်နေပါတယ်ဒါအပြင်မင်းကလေးတွေပညာသင်ကြားခွင့်ပုံမရရှိရေးနဲ့ဒေသခံလူအတိုင်းဝိုင်းနဲ့အာဖရိကမျိုးနွယ်တို့အပါအဝင်မကြာခဏဆိုသလိုဖဲကျင်ခံနေရသူတွေအတွက်အမေရိကန်ကစူးစမ်းဆောင်ရွက်နေပါတယ်။အသက်မပြည့်တဲ့သူတို့သမီးအများဆုံးရှိတဲ့ဘရာဇီးနိုင်ငံမှာမင်းကလေးတွေအတွက်လိုအပ်တဲ့အကူအညီတွေရဖို့နဲ့သူတို့မှာရှိနေတဲ့အရေးချင်းတွေကိုအပြည့်အဝအသုံးချလာနိုင်စေရေးအတွက်အမေရိကန်ကကမ္ဘာကုလသမဂ္ဂကလေးတငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။အဲ့ဒီစီမံကိန်းကနေဆိုင်ကျော်တဲ့မင်းကလေးတွေဟာအသက်မွေးဝမ်းကြောင်းလုပ်ငန်းမျိုးစုံကပညာရှင်တွေနဲ့တွေ့ဆုံပြီးစီးပွားရေးလုပ်ငန်းတွေနဲ့တီထွင်ဆန့်သက်မှုတွေအကြောင်းကိုလေ့လာသင်ယူနေကြပါတယ်။ဒါပေမဲ့အခုရက်ပိုးပြီးလောက်ကန်ဆောင်ရွက်စရာတွေအများကြီးရှိနေပါသေးတယ်။ကျမတို့ဟာကိုကိုကိုတွတ်တက်မြမအောင်ဆွမ်းဆောင်နိုင်ခဲ့ကြတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေတိုင်းပြည်တွေကိုတွေ့မြင်ခဲ့ကြရသလိုအခုလည်းဒီလိုတွေ့မြင်ရမယ့်အချိန်ကိုရောက်လာပြန်ပါပြီလို့သံမကြီးရာဆယ်ကပြောပါတယ်။ဆိုလိုတာကတော့အနောက်ကမ္ဘာကျန်းဟာအသက်မပြည့်တဲ့ကလေးတွေကိုအိမ်တောင်တာမွေးလုပ်ခိုင်းတာတွေနဲ့ထဲထဲဝင်ဝင်ပတ်သက်နေတဲ့လုံခြုံရေးချမ်းသာကြွယ်ဝရေးနဲ့ကောင်းမွန်တဲ့အစိုးရတရားပေါ်ထွန်းရေးဆိုတဲ့ကိစ္စတွေမှာကျမတို့ရဲ့ဘုံဤမှန်းချက်ရည်တည်ချက်ဟာအတူတူပဲဖြစ်နေကြတယ်ဆိုတာပဲဖြစ်ပါတယ်လို့သူကဆက်ပြောခဲ့ပါတယ်။တနည်းပြောရရင်ဒါဟာအရွယ်မတိုင်ခင်အရမလက်ထက်ထိမြခြင်းနဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းရေးအလေးထားဖို့နဲ့ပြင်းမြောက်အောင်လုပ်ကိုင်ဆောင်ရွက်ဖို့ဆိုတာကျမတို့ရဲ့အရေးကိစ္စဖြစ်ပါတယ်။ဒါဟာမင်းကလေးတွေအတွက်ကိုယ်ပိုင်စီးပွားလုပ်ပိုင်ခွင့်ရဖို့လိုအပ်တဲ့ပညာသင်ကြားခွင့်ရရှိရေးနဲ့သူတို့ရဲ့ရင်သွေးတွေရဲ့ကျန်းမာရေးနဲ့ပညာရေးတို့အတွက်ကိုလည်းဖြည်းဖြည်းချင်းအခြေတကျဖြစ်လာအောင်ဆောင်ရွက်ပေးဖို့ကျမတို့ဆောင်ရွက်ရမယ့်တာဝန်ဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကတိုက်နိုင်ငံတွေမှာအရွယ်မတိုင်ခင်အိမ်တောင်ချထားခြင်းနဲ့အတင်းအကျပ်လက်ထပ်ခြင်းကိုအဆုံးသတ်ဖို့ပိုပြီးတိုးမြှင့်ဆောင်ရွက်သွားဖို့တောင်းဆိုနေရတာဖြစ်ပါတယ်လို့သံမကြီးရာဆယ်ကပြောကြားသွားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘူကိုတင်ပြလုပ်ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘူမဟုတ်ကြောင်းထားမှန်အသိပေးအပ်ပါတယ်။ VOA မြန်မာပိုင်းကြာတာပရင်းနေမနဲ့အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်း6နိုင်ခွဲနဲ့9နိုင်ထိအစီအစဉ်ကိုတော့ line to meter 79နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဦးဆက်မိုးဝေကြေညာပေးပါမယ်ရှင
်။ဗာလင်မြို့ကလူစီကားတဲ့ Christmas ဈေးတစ်ခုတည်းကိုတနင်္လာနေ့က truck ကားတစ်စီးနဲ့မောင်းဝင်တက်ခတ်မှုနဲ့ဆက်နွယ်ပတ်သက်နေသူ Tunisian အမျိုးသားတယောက်ကိုဂျာမန်ရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။ဂါဇာမြို့မှာမွေးဖွားသူ Tunisian နိုင်ငံသား Anis Amiri ဆိုသူဟာသူ့ကိုဖမ်းဖို့အတွက်ဝရမ်းကိုဗိုလ်ဟုနေမှာထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးဖို့ထုတ်ပြန်လိုက်တဲ့ notice စာထဲမှာဒီလူဟာနာမည်ကွဲ6မျိုးရှိပြီးတော့နိုင်ငံသား3မျိုးခံယူခဲ့ဘူးတဲ့အကြောင်းလက်နက်ကင်ဆောင်ထားပြီးတော့အန္တရာယ်ရှိသူတူဦးဖြစ်တယ်လို့ဆိုပါတယ်သူရဲ့မျက်လုံးကအညိုရောင်ဖြစ်ပြီးတော့သဘင်ကတော့အမဲရောင်ဖြစ်ပါတယ်ဂျာမနီအာနာဘယ်နီကအဲ့ဒီတန်တရားရှိသူရဲ့ဓာတ်ပုံနှစ်ပုံနဲ့ခမန်းသူ့ရဲ့အရက်အမြင့်ကိုခန္ဓာအလေးချိန်တို့ကိုဖော်ပြထားပါတယ်အမေရိကန်ပြည်တော်စုကရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဒီသတင်းမှတ်ထဲဥရောပမှာအကြမ်းဖက်တိုက်ခိုက်မှုတွေဟာရှိလာတဲ့သမ္မတတာဝန်သူလွှဲပြောင်းယူတဲ့အခါအမေရိကန်ကိုဝင်ရောက်ဖို့ကြိုးစားနေတဲ့မွတ်စလင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးသွားမဲ့သူ့ရဲ့မူဝါဒဟာမှန်ကန်ကြောင်းပြတ်တနေတယ်လို့ပြောဆိုလိုက်ပါတယ်သူ့ရဲ့အစီအစဉ်တွေဟာတရားရဂိုင်းလုံးမှန်ကန်တယ်ဆိုတာကိုတောက်လျှောက်တက်တည်ပြနေတယ်လို့လက်တလောဖြစ်နေတာတွေဟာအမတန်မှဆိုးရွားလွန်းတယ်လို့လည်းဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့ကနေတပုံနေနဲ့ရက်သားတွေကိုကယ်ဆယ်ပြောင်းရွှေ့ပြေးပြုလုပ်နေတဲ့အစီအစဉ်ဟာတရက်နောက်ကျခဲ့ပြီးနောက်ဆုံးအထုပ်ရွှေ့ပြောင်းမှုတွေစတင်နေပါပြီအခုဆိုရင်ဘတ်စကားတွေဟာအလက်ပိုမြို့ကနေအရှေ့ဘက်ကနေပြန်ပြီးတော့ထွက်ခွာနေပြီဖြစ်တယ်လို့စီးရီးယားနိုင်ငံအတွင်းမှာရှိနေတဲ့ကုလသမဂ္ဂအရာရှိတွေကပြောပါတယ်ရုရှားတမ္မတ်ကြီးဒီသတင်းပတ်စောစောပိုင်းကလုတ်ကြံခံရမှုဟာမွတ်စလင်ဘာသာရေးခေါင်းဆောင်ဖတ်တူလာကူလန်ရဲ့ကွန်ရက်အဖွဲ့ကနေလှုပ်ဆောင်ခဲ့တယ်ဆိုတာတန်တရားရှိစရာမရှိဘူးလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်
တရင်ချင်းချုပ်ကိုဥဆံမွေကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစည်းအဝေးထုတ်လို့ရေမူကနန်းထွေကြီးဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Follow ဖြစ်ပါတယ်ကျွန်မရှားဖောင်ပါကြတာပရင်းနေမနေ့ VOA မြန်မာပိုင်းအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30နှစ်40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.